Welcome to the Voice of America in Burmese.
မင်္ဂလာပါရှင်။ဝါရှင်တန်မြို့တော် VOA အမေရိကန်တန်ကနေ2018ခုနှစ်ဩဂုတ်လ18ရက်စနေနေ့ခင်းအစီအစဉ်တွေကိုမြန်မာစံတော်ချိန်မနေ့6နာရီကနေ9နာရီထိလိုင်းတူမီတာ32.48တို့ကနေဒိုက်ရိုက်ထုတ်လွှင့်သွားမှာပါရှင်။ကျမအင်ဂျင်နိုင်ပါ
။မင်္ဂလာမနေ့ခင်ပါခင်ဗျာ။ဒီနေ့မနေ့ဖက်တဲ့တွေကိုကိုကျော်အောင်နဲ့ကျွန်တော်ကြော်တင်ပြပြပါပါ။ဒါပေမဲ့ဆွေးနွေးမယ်ဆိုစီဝင်ရဖွဲ့မင်းကြောင်အမှုကိုကြီးကြပ်နေတဲ့တရားသူကြီးကသူ့ကိုတပ်ဖြစ်မယ်လို့ကြီးကြပ်တာလို့ရှင်းကြောင်းပြောပါတယ်။ဒါပေမဲ့ဆွေးနွေးလို့ချင်တဲ့စီးပြပွဲကိုအနေဆိုနောက်နေ့ထိရှေ့ဆိုင်ထားတယ်လို့ပန်တဂွန်စစ်ဌာနချုပ်ကပြောပါတယ်။ဒါကဒီနေ့မှာတပ်ဖြတ်မှုတွေနဲ့တောင်းဝန်ရှိသူတွေကိုရေးယူရေးအမေရိကန်စိုးရအနေနဲ့ပို့ပြီးလှုပ်ဆောင်ဖို့အထက်လူတော်မှ18ယောက်ကဝန်ကြီးပုံပေးရုပ်ကိုစာရေးတက်တိုက်တွန်းပါတယ်။ဒီတဲ့နဲ့တူတခြားစိတ်ဝင်စားဖို့ထိတ်တန့်တဲ့တွေကိုလည်းသိရပါမယ်ခင်ဗျာ
။ကောင်းပါပြီရှင်။တရင်စီစဉ်နောက်ပိုင်းမှာလည်းမြန်မာနိုင်ငံရဲ့စစ်ဖက်နဲ့ရဲဘက်အရာရှိကြီးတွေကိုအမေရိကန်ဗန်နာရေးဝန်ကြီးဌာနကဒဏ်ခတ်အရေးယူလိုက်တဲ့ကိစ္စနဲ့ပတ်သက်လို့အမေရိကန်နိုင်ငံဆိုင်ရာမြန်မာသံမတ်ကြီးကဘယ်လိုတုံ့ပြန်လိုက်ပါသလဲ
။မြန်မာနဲ့အမေရိကန်နိုင်ငံနှစ်နိုင်ငံဆိုလို့ရှိရင်နှစ်နိုင်ငံစစ်ဆိုင်ရင်ကောင်းမွန်အောင်ကျွန်တော်ဖက်ဖက်ကနေလုပ်နေတယ်။ဒီတဲ့ဒါအပြင်ကိုဗန်နာရေးအမေရိကန်ဗန်နာရေးဝန်ကြီးဌာနနဲ့လည်းကျွန်တော်တို့လှုပ်ရှားရှိတဲ့အပိုင်းတွေကိုကျွန်တော်လုပ်နေပါတယ်ဆိုတဲ့ဟာလေးပါ
။ဒါကတော့အမေရိကန်နိုင်ငံဆိုင်ရာမြန်မာသံမတ်ကြီးဦးအောင်လင်းနဲ့ဆက်သွယ်မေးမြန်းထားတာကိုသတင်းစီစဉ်နောက်ပိုင်းမှာအပြည့်အစုံနားဆင်ရဖို့ရှိပါတယ်ရှင်။တစ်ဆက်တည်းမှာပဲအခုလိုအမေရိကန်ရဲ့ပြစ်မှတ်ထားဒဏ်ခတ်အရေးယူမှုဟာမြန်မာနိုင်ငံနဲ့ပတ်သက်ပြီးတော့ဘလောက်ထိထိရောက်မှုရှိမလဲဆိုတဲ့မြန်မာအရေးကျွမ်းကျင်သူတွေရဲ့သုံးသပ်ချက်ကိုလည်းနားဆင်ရဖို့ရှိပါတယ်ရှင်။အပတ်စဉ်ကဏ္ဍတွေကိုတင်ဆက်တဲ့အခါမှာတော့မကြသေးခင်ကကွယ်လွန်သွားခဲ့တဲ့88ကျောင်းသူတဦးဖြစ်တဲ့မမီမီနဲ့ပတ်သက်ပြီးတော့အထူးစီစဉ်ကိုတင်ဆက်ပေးဖို့ရှိပါတယ်။အခုတော့နောက်ဆုံးရနိုင်ငံတကာသတင်းတွေကိုကိုကျော်ကျော်သိန်းနဲ့ကိုကျော်အောင်လင်းတို့ကပြောပြမှာပါရှင
်။အမေရိကန်သမ္မတဒေါ်နယ်ထရမ့်ရဲ့မဲဆယ်စီယုံရေးဖွဲ့မန်နေဂျာဟောင်ဖောမန်ဖူဒ်အပေါ်တရားဆက်ဆွစစ်ဆေးမှုကိုကြီးကြပ်နေတဲ့တရားသူကြီးကသူ့ကိုတပ်ပစ်မယ်လို့ထင်ရှားတာတွေရှိတဲ့ကြောင်းပြောထားပြီးလက်ရှိမှာအမေရိကန်တရားရေးဌာနဆိုင်ရာရဲတပ်ဖွဲ့အရာရှိတွေကအကောက်အွယ်ပေးနေရပါတယ်။တရားသူကြီး TS Ellis ကလူညိုရင်းအရာရှိတွေဟာသူသွားတဲ့နေရာကိုအတူလိုက်ပါကြပြီးဟိုတယ်ကိုတော့မှတယောက်တည်းမသွားတဲ့အကြောင်းဟိုတယ်ရဲ့နာမည်ကိုသူမပြောတဲ့အကြောင်းတောက်ကြနေကသတင်းတော့တွေကိုပြောပါတယ်မနာဖို့အမှုကိုကြားနာနေတဲ့ဂျူရီလူကြီးတွေရဲ့အညီကိုထုတ်ပြန်ပြီးဖို့သတင်းတော့တွေကိုတရားသူကြီးသတင်းတော့တွေကတရားသူကြီးအဲလစ်ကိုတောက်ကြနေမှာဖိပြီးမေးကြတာမှာတရားသူကြီးကငြင်းဆိုပြီးလူညိုရင်းအကြောင်းပြချက်ကြောင့်ထုတ်ပြန်မပေးနိုင်ဘူးလို့ပြောပါတယ်ဂျူရီလူကြီးရဲ့အညီကိုသူထုတ်ပြီးတော့ကြေညာမယ်ဆိုရင်သူတို့လည်းချိန်ချောက်ခံကြရမှာဖြစ်ပြီးသူတို့ရဲ့ငြင်းချမ်းမှုနဲ့ဘေးရန်ကင်းမှုကိုသူအကောက်အွယ်ပေးချင်တယ်လို့တရားသူကြီးအဲလစ်ကပြောပါတယ်မစ္စတာမနော့ဖ်ဟာဗန်နောင်ဝကြီးဆိုင်ရာရာဇဝတ်မှုတွေငွေမဲခွာချောက်မှုဆိုင်ရာဆွဲချက်တွေနဲ့အမှုရင်ဆိုင်နေရတာပါ။သမ္မတထရမ်ကတော့မနော့ဖ်အမှုရင်ဆိုင်နေရတာဟာဝန်ထဲကိုကောင်းပါတယ်။သူကကျွန်တော်အတွက်ခဏပဲလုပ်ကင်ပေးခဲ့သူပါ။သူကတကယ်လူကောင်းတစ်ယောက်ပါ။ဖောမနော့ဖ်အပေါ်သူတို့လှုပ်ဆောင်တာတိတ်ကိုဝန်ထဲကိုကောင်းတယ်လို့ကျွန်တော်ယူဆပါတယ်ဆိုပြီးတောက်ကြနေကသတင်းတော့တွေကိုပြောပါတယ်
။သမ္မတထရမ်ကနိုင်ငံတော်အဆင့်လုံခြုံရေးရာစိတ်ချယုံကြည်ရသူများဆင်းကနေပြီးတော့ပယ်ဖျက်မှုတွေလှုပ်ဆောင်နေတာကြောင့်အမေရိကန်ထောင်လိုင်းအတိုင်းဝိုင်းနဲ့အင်ပီရောကြာတင်းမာမှုတွေကပို့ပြီးတော့ဆိုးရွားလာနေပါတယ်။လက်ရှိတရားရေးဝန်ကြီးဌာနကအရာရှိတဦးဖြစ်တဲ့ Bruce O ကိုလည်းစိတ်ချယုံကြည်ရသူများဆင်းကနေပယ်ဖျက်ဖို့သမ္မတ Trump ကစီစဉ်နေတဲ့ကြောင်းမျိုးလုံးကပြောလိုက်ပါတယ်။ Bruce O ဟာစိတ်ပြတ်ဖို့ကောင်းတဲ့သူသူ့ကိုတန်မြတ်ရှိတဲ့မြ мян ဖယ်ပြစ်မှဖြစ်မယ်လို့လည်းသမ္မတ Trump ကသတင်းတောက်တွေကိုပြောပါတယ်။နိုင်ငံတော်အဆင့်လုံခြုံရေးအရာယုံကြည်စိတ်ချသူများဆင်းကနေပြီးတော့ပယ်ဖျက်မဲ့သူကိုယ်ထဲမှာ Bruce O ဟာတခုပါဝင်ဖြစ်တယ်လို့အင်ပီရောကအခုတစ်ပတ်စိုးစိုးပိုင်းတွေကပြောထားပါတယ်။ပယ်ဖျက်မဲ့သူဆင်းထဲမှာလက်ရှိတာဝန်ထမ်းဆောင်နေတဲ့သူတွေရောအရင်တော့ကအစိုးရအရာရှိဖြစ်တာဝန်ထမ်းဆောင်ခဲ့မှုတဲ့သူတွေပါပါဝင်ပါတယ်။ Bruce O ဟာ2016ခုသမတ်ရွေးကောက်ပွဲမှာရုရှားဝင်ရောက်နှောက်ယှက်ခဲ့တယ်ဆိုတဲ့ကိစ္စကိုစုံစမ်းစစ်ဆေးနေတဲ့အထူးအကြံပေးRobert Mueller နဲ့လည်းဆက်ဆက်နေသူတူဖြစ်တယ်လို့သမ္မတ Trump ကဆိုပါတယ်။ CIA အမေရိကန်ထောင်လိုင်းရေးအဖွဲ့ရဲ့ညွှန်ကြားရေးမှူးဟောင်း John Brennan ကိုလည်းနိုင်ငံတော်အဆင့်လုံခြုံရေးရယုံကြည်စိတ်ချသူများဆင်းကနေပယ်ဖျက်ဖို့သမ္မတ Trump ကမကြာခင်ရဲ့ပိုင်းကပဲဆုံးဖြတ်ထားခဲ့ပါတယ်
။သမ္မတ Donald Trump လုပ်ချင်တဲ့စီးရေးပြပွဲတခုလို့ဖို့ကိစ္စကိုအနေဆုံးတော့နောက်နေ့အထိရွှေ့ဆိုင်ထားတယ်လို့အမေရိကန်ကာကွယ်ရေးဌာနကပြောပါတယ်။ပန်ဒဂွန်စစ်ဌာနချုပ်ပြောခွင့်ရကြီးတဲ့ပုံမူကြီး Robert Manning ကကနေဦးတို့က2018ခုနှစ်နိုဝင်ဘာလ10ရက်နေ့မှာလို့ဖို့ကျွန်တော်တို့ရည်မှန်းပါတယ်ဒါပေမဲ့2019ခုနှစ်ကျမှပဲလို့ဖို့အခွင့်အလမ်းတွေကိုရှာဖွေမယ်လို့သဘောတူထားပါပြီဆိုပြီးစာသားပရိနေမှာပြောပါတယ်စီးရေးပြပွဲအတွက်ခံမှန်းကြီးကုန်ကျစရိတ်ဟာဒေါ်လာ12တန်းလောက်ကနေပြီး62တန်းအထိတက်သွားတယ်လို့သတင်းမီဒီယာတွေမှာဖော်ပြပြီးတဲ့နောက်ပန်ဒဂွန်ကအခုလိုပြောလာတာပါ စီးပြပွဲအတွက်ကနဦးလမ်းညွှန်ချက်တွေပေးထားပြီးဖြစ်ပေမဲ့ခံမှန်းကုန်ကြစီကိုသူမတွေ့သေးဘူးလို့အမေရိကန်ကာဝေးဝန်ကြီးဂျင်မက်ဒစ်ကကြာသပတေးနေ့မှာစစ်လေရင်ဒဇင်ပေါ်တက်ခါနီးသတင်းထုတ်တွေကိုပြောသွားပါတယ်။စီးပြပွဲလိုရမယ်ဝါရှင်တန်ဒီစီဒေသခေါင်းဆောင်တွေကဒီပွဲအတွက်ဖက်ဒရယ်ဆိုရစီကနေအဓိပ္ပာယ်မရှိတော့အောင်များပြားတဲ့ငွေပမာဏတောင်းကျင်တဲ့အတွက်အစီအစဉ်ကိုပယ်ဖျက်လိုက်တာဖြစ်တယ်လို့သမ္မတထရမ်က Twitter မှာတောက်ကြနေကရှိပါတယ်
။စီးရနိုင်ငံတည်ငြိမ်ရေးလုပ်ငန်းတွေအတွက်ထောက်ပံ့ငွေပေးတာတွေကိုအမေရိကန်သမ္မတဒေါ်နယ်ထရမ်ဆိုကရက်တက်မှာတော့မယ်။ဒီလိုအကြောင်းစီးရီးယားပြည်ပကမှာအမေရိကန်ကမပါဝင်တော့တဲ့သဘောမျိုးဖြစ်သွားပါတယ်။စီးရီးယားတည်ငြိမ်ရေးဆိုင်ရာလုပ်ငန်းတွေအတွက်ဒေါ်လာတန်230ရထားတာကိုသုံးဆွဲသွားမှာမဟုတ်တော့ဘူးလို့လွှတ်တော်ကနေမနေ့တုန်းကပဲဆုံးဖြတ်တယ်လို့အမေရိကန်နိုင်ငံရဲ့ဝန်ကြီးဌာနကဆိုပါတယ်။ဒီငွေတွေကိုတခြားနေရာမှာပြောင်းပြီးတော့အသုံးချသွားမယ်လို့လည်းပြောပါတယ်။စီးရီးယားတည်ငြိမ်ရေးထောက်ပံ့မှုအစီအစဉ်ကိုပြီးခဲ့တဲ့ဖေဖော်ဝါရီလတုန်းကနိုင်ငံတိုင်းဝန်ကြီးဟောင်း Rex Tillerson ကစတင်ခဲ့တာပါ။အခုထောက်ပံ့ငွေတွေကိုဖြတ်တောက်မဲ့ကိစ္စကိုတော့လက်ရှိနိုင်ငံတိုင်းဝန်ကြီး Mike Pompeo ကလှုပ်ဆောင်မှုအစီအစဉ်ခဲ့တာဖြစ်ပါတယ်။အမေရိကန်ဘက်ကထောက်ပံ့ငွေတွေဖြတ်တောက်တော့မယ်ဆိုပေမဲ့မဟာမိတ်နိုင်ငံတွေကဒေါ်လာတန်း300အပူပေးထားဖို့ရှိနေပြီးတော့အဲ့ဒီထဲမှာအာရေဗျာနိုင်ငံကတန်း100ထည့်မယ်လို့ကြာသပတေးနေ့တုန်းကပဲပြောထားပါတယ်။အမေရိကန်ရဲ့ထောက်ပံ့မှုတွေဖြတ်တောက်မဲ့အထက်မှာလူသားချင်းစာနာမှုဆိုင်ရာထောက်ပံ့ငွေတွေကိုတော့ဖြတ်တောက်မှာမဟုတ်ပါဘူး။အဲဒါကြောင့်စီးရီးယားအတွက်ငွေချေးကူညီမှုတွေကတကယ်တမ်းရော့သွားမှာမဟုတ်ပါဘူးလို့အမေရိကန်နိုင်ငံရဲ့ဝန်ကြီးဌာနပြောခွင့်ရမျိုးသမီးဟေသာနျူးဝက်ကပြောဆိုထားပါတယ်
။ VOA American တဲ့မနေ့ဖက်မြန်မာဘာသာအစီအစဉ်တွေကိုမနေ့6နာရီကနေပြီးတော့9နာရီအထိလိုင်းဒိုမီတာ32 kHz 9335လိုင်းဒိုမီတာ40 kHz 9683ဒိုင်းဒိုမီတာ48 kHz 6153ညာနဲ့ဒုတိယနာရီဘက်မှာလိုင်းလက်မီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်။မနေ့7နာရီကနေ9နာရီအထိပြန်လည်ထုတ်လွှင့်ချက်ကတော့ဒိုင်းဒိုမီတာ20 25 32တို့ကနေဖမ်းယူနိုင်ပါတယ်
။ဒီကနေ့စနေမနေ့ဖက်သတင်းတွေကိုဒိုင်းဆက်လက်ထုတ်လွှင့်နေပါတယ်။ရူဝင်ဂျာရီကိုကူညီပံ့ပိုးရင်းနဲ့ကျူးလွန်ထားတဲ့တပ်ဖြတ်မှုတွေအတွက်တာဝန်ရှိသူတွေကိုလူရက်ကိုတာဝန်ခံမှုရှိစေရေးအမေရိကန်ဆိုရအနေနဲ့နောက်ထပ်ရည်ရွယ်လှုပ်ဆောင်ဖို့အမေရိကန်နိုင်ငံရေးပါတီကြီးညက်ကအထက်လွှတ်တော်အမတ်တွေကနိုင်ငံရေးဝန်ကြီးမိုက်ပွန်ပီယိုစီကိုလိမ့်မှုပြီးဩဂုတ်လ18ရက်တောက်ကြနေ့ရက်စွဲနဲ့စာရေးသားတိုက်တွန်းထားပါတယ်။ဒီမိုကရက်ထက်လွှတ်တော်အမတ်တွေဖြစ်ကြတဲ့ Jeff Merkley နဲ့ Dick Durbin ၊ Republican ထက်လွှတ်တော်အမတ်တွေဖြစ်ကြတဲ့ Marco Rubio နဲ့ Todd Young တို့အပါအဝင်စုစုပေါင်းအထက်လွှတ်တော်အမတ်18ယောက်ကဝန်ကြီးပွန်ပီယိုစီကိုစာရေးသားတိုက်တွန်းထားတာပါ။အတီးအကြအဖြစ်ဒီတပ်ဖြတ်မှုတွေနဲ့ပတ်သက်ပြီးသမ္မတအနေနဲ့ရောဝန်ကြီးအနေနဲ့ပါအပြင်းထန်လူသေးရှင်ကြားပြစ်တင်ရှုတ်ချဖို့ကျွန်တော်တို့တိုက်တွန်းပါတယ်။သမရနဲ့သူ့ရဲ့ထိတ်တန်းတတမန်တို့စီကနေအားကောင်းတဲ့ပြစ်တင်ရှုတ်ချမှုကအမေရိကန်ပြည်ထောင်စုအနေနဲ့လူအခွင့်အရေးကိုဦးစားပေးတယ်။လူစုလူဝေးလိုက်တပ်ဖြတ်မှုတွေလူမျိုးတုံးရှင်းလင်းမှုတွေဘယ်နေရာမှာပဲဖြစ်ဖြစ်ဆန့်ကျင်ရပ်တည်သွားမယ်ဆိုတာမြန်မာနိုင်ငံနဲ့နိုင်ငံတကာအတိုင်းအဝန်းကိုပါလိုက်တဲ့အရေးပါတဲ့တင်စကားဖြစ်ပါလိမ့်မယ်လို့လွှတ်တော်အမတ်တွေရဲ့ပေးစာထဲမှာဖော်ပြထားပါတယ်။ကျွတ်တော်မတ်ရဲ့စာထဲမှာသုံးဆွဲဖော်ပြထားတဲ့ရိုဝေညာဆိုတဲ့အသုံးအနှုန်းကိုတခြားနိုင်ငံတွေနိုင်ငံတကာအဖွဲ့တွေကပါခေါ်ဆိုသုံးဆွဲပေမဲ့မြန်မာအစိုးရကတော့အဲ့လိုမခေါ်ဆိုဘဲရခိုင်ပြည်နယ်ကမော်စလင်တိုင်းဝိုင်းလိုပဲပြောဆိုဖော်ပြပါရယ်အမေရိကန်ဗန္ဒာရေးဌာနကမြန်မာတပ်မတော်နဲ့ရဲဘက်ထိတ်တန့်အရာရှိကြီး၄ဦးနဲ့တပ်မနှစ်ခုကတပ်ဖွဲ့ဝင်တွေကိုတန်ခတ်ရေးယူမှုချမှတ်လိုက်တဲ့တရက်ထဲမှာပဲလွှတ်တော်မတ်တွေကဝန်ကြီးပွန်ပီယိုစီကိုစာရေးသားတိုက်တွန်းလိုက်တာလည်းဖြစ်ပါရယ်ဒီတန်ခတ်ရေးယူမှုချမှတ်တာကိုသိရှိတဲ့အကြောင်းမြန်မာနဲ့အမေရိကန်ကြားနှိကက်စွာပူးပေါင်းဆောင်ရွက်လျက်ရှိတဲ့အကြောင်းဥပဒေချိုးဖောက်သူတွေကလည်းဥပဒေနဲ့အညီအရေးယူခံကြရမယ်အကြောင်းအမေရိကန်ပြည်ထောင်စုဆိုင်ရာမြန်မာတန်ယုံကလည်းဩဂုတ်လ18ရက်နေ့မှာပဲသတင်းထုတ်ပြန်ထားပါတယ်။တန်ယုံရဲ့ထုတ်ပြန်ချက်ထဲမှာအမေရိကန်ရဲ့တန်ခတ်အရေးယူမှုအပေါ်ပြစ်တင်ရှုတ်ကြတာမျိုးအပြင်းအထန်ကန့်ကွက်ဝေဖန်တာမျိုးတွေတော့မပါရှိပါဘူး။တန်ယုံထုတ်ပြန်ချက်နဲ့ပတ်သက်လို့တန်မတ်ကိုဆက်သွယ်နေထားတာနဲ့တန်ခတ်အရေးယူမှုနဲ့ပတ်သက်တဲ့သတင်းတော်ကိုသတင်းတွေပြီးမှထုတ်လွှင့်မှုရှိပါရယ်ခင်ဗျာ
။ Cricket လူဆွမ်းကောင်းအီမရာခန်ကိုဝန်ကြီးချုပ်တဲ့ဖြစ်ပါကစ္စတန်လွှတ်တော်ကမနေ့တုန်းကပဲတရားဝင်ရွေးချယ်ခဲ့ပါတယ်။ဒီမိုကရေစီနည်းကျရွေးချယ်ခဲ့တဲ့အစိုးရတစ်ခုကနေပြီးတော့နောက်အစိုးရတစ်ခုကိုငြင်းချမ်းချမ်းနဲ့အာဏာလွှဲပြောင်းပေးခဲ့တာ။အခုဒီချိန်ထဲမှာဆိုပါကစ္စတန်နိုင်ငံရဲ့နှစ်ပေါင်း80တမိုင်းမှာနှစ်ချိန်ရှိတော့ပါပြီ။အင်းအာဏာလွှဲပြောင်းမှုတွေမှာတော့စစ်တပ်ကဝင်ပြီးတော့ဆွတ်ဖက်ခဲ့တာတွေနဲ့နိုင်ငံရေးအထူးကရုံးတွေဖြစ်ပွားခဲ့တာတွေနဲ့ငြင်းချမ်းချမ်းမရှိခဲ့တာများပါတယ်။အသက်65နှစ်ရှိပြီဖြစ်တဲ့ PTI ပါတီရဲ့ခေါင်းဆောင်ခန်ဟာခရစ်ကက်အကြမ်းအကြော်မော်ကနေပြီးတော့နိုင်ငံရေးသမားဖြစ်လာခဲ့တဲ့သူပါပါကစ္စတန်အုပ်လုပ်တော်အတွင်းမဲထည့်သူ252ဦးထဲမှာ186ဦးကခံကိုထောက်ခံပေးခဲ့ကြပါတယ်သူရဲ့ PTI ပါတီကဇူလိုင်လအတွင်းကျင်းပခဲ့တဲ့လွှတ်တော်ဆိုင်ရာရွေးကောက်ပွဲတွေမှာအမတ်နေရာအများစုကိုအနိုင်ရခဲ့တယ်ဆိုပေမဲ့လည်းအမတ်နေရာ340နေရာရှိတဲ့အုပ်လုပ်တော်မှာခံအနိုင်ရဖို့တော့ကဒီတတိပုဂ္ဂလနဲ့တခြားနိုင်ငံရေးအုပ်စုတွေ ရဲ့ထောက်ခံမှုတွေလုံနေတာပါမနေ့ကတော့အောက်လွတ်တော်မှာခံကိုတရားဝင်ရွေးချယ်ခဲ့ပါပြီခံရတိုင်ပဲဖြစ်တဲ့ပါကစ္စတန်မွတ်စလင်အဖွဲ့ချုပ် PMLN ရဲ့ခေါင်းဆောင်ရှဘတ်ရှရီဖ်ကထောက်ခံမဲ96မဲရပါတယ်သူကယင်းဝန်ကြီးချုပ်ဟောင်းနရက်ရှဘတ်ရဲ့ညီလည်းဖြစ်ပါတယ်နဝရှရီဖ်ကိုအကျင့်ပြချစားမှုနဲ့ထောင်နဲ့ဆယ်နှစ်ပြီးခဲ့တဲ့ပတ်တုန်းကပဲချမှတ်ထားပါတယ်ပြည်သူ့လွတ်တော်ဥက္ကဋ္ဌကမဲပေးမှုရတဲ့ဒီကုမ္ပဏီတုန်းကလွတ်တော်တွေးကြည့်ကြလိုက်တော့ PMLN အဖွဲ့ဝင်တွေကမချေမနှက်နဲ့ထောက်အောင်ကြပြီးတော့လွတ်တော်တဝိုက်မှာဆန္ဒတွေပြခဲ့ကြပါတယ်ခံနိုင်ရတာဟာစစ်တပ်ရဲ့လက်ချက်ဆိုပြီးတော့လည်းဆွဆွဲပြောဆိုခဲ့ကြပါတယ
်အစ္စလမ်ဘာသာရဲ့တမန်တော်မိုဟာမက်ကိုပုံဖော်ရေးဆွဲတဲ့ကာတွန်းပြိုင်ပွဲတစ်ခုလို့ဖို့နယ်သာလန်နိုင်ငံကလက်ရဆောင်လွတ်တော်အမှတ်တရကိုခွင့်ပြုလိုက်တဲ့အတွက်ပါကစ္စတန်နိုင်ငံဆိုင်ရာနယ်သာလန်တန်ယုံကိုစနေတက်သူ2-3 လောက်ဝိုင်းပြီးကြောက်ခဲရည်နဲ့ပြစ်ပေါက်မယ်လို့ချင်းချောက်ကြပါတယ်။ရဲတပ်ဖွဲ့ကချထားတဲ့ဒါစီအများပြားကိုစနေတက်သူတွေကချူဖောက်ဝင်ရောက်သွားနိုင်ပြီးမယ်။တန်ယုံသားအထိတော့ရောက်မသွားနိုင်ကြပါဘူး။နယ်သာလန်တန်ယုံဟာတခြားတန်ယုံအများစုနဲ့အတူအထူးအကောက်ွယ်ပေးထားတဲ့တန်တမန်ဝန်ထဲမှာတည်ရှိတာပါ။အစ္စလမ်ဘဝဒီတာရီအီလဘိတ်ပါကစ္စတန် TLB ပါတီကဦးဆောင်ပြီးလုပ်တဲ့စနေပြပွဲမှာပါဝင်သူတွေကနယ်သာလန်နိုင်ငံနဲ့တန်တမန်ဆက်သွယ်ပြတ်ဖို့ပါကစ္စတန်ဆိုရကိုတောင်းဆိုကြပါတယ်။ကာတွန်းပြည်ရုပ်ကိုသူ့ပါတီရဲ့လွှတ်တော်တွင်ယုံနေမှာဒီနေ့နောက်မှကြရလို့မယ်လို့နယ်သာလန်လွှတ်တော်မှ Geert Wilders ကဆွန်လာမှကြေညာထားတာပါသူ့အစီအစဉ်ကိုနယ်သာလန်နိုင်ငံရဲ့အကြံဖတ်မှုတံပြန်နေနေရေးအဖွဲ့ကလည်းတည်ပြုထားပြီးလို့ Geert Wilders ကပြောပါတယ် Wilders ဟာ Islam စံကြီးပြောစကားတွေနဲ့ထင်ရှားပြီးကိုရန်ကျမ်းစာကိုပိတ်ပင်တမ်းမြှုပ်လဲတောင်းဆိုထားဖို့သူဖြစ်ပါတယ
်အာဖဂန်စတန်နိုင်ငံမှာတာလီဘန်သဘုံတွေရဲ့တိုက်ခိုက်မှုတွေအခုတစ်ပတ်တွင်ပြန်ပြီးတော့မြင့်တက်လာခဲ့ပါတယ်အာဖဂန်စစ်စခန်းနှစ်ခုနဲ့အရေးပါတဲ့မြို့တစ်မြို့မှာတိုက်ခိုက်မှုတွေလုပ်ခဲ့တာကြောင့်လူတွေရာနဲ့ချီပြီးတော့သေဆုံးရပါတယ်ဒီလိုလို့ရတဲ့ကမကြခင်တုန်းကပဲစတင်ခဲ့တဲ့အမေရိကန်နဲ့ငင်းငင်းရေးပြောဆိုမှုတွေကိုအတိတ်ပဲမဲ့သွားအောင်လုပ်လိုက်တဲ့သဘောမျိုးလေးဖြစ်နေပါလေပြီးခဲ့တဲ့လတုန်းကပဲအမေရိကန်နဲ့တာလီဘန်ရရှိတဲ့ကာတာနိုင်ငံမှာအာဖဂန်စစ်ပွဲအဆုံးတိုက်ရင်နဲ့ပတ်သက်ပြီးတော့ဆွေးနွေးမှုတွေလုပ်ခဲ့ကြတာပါဇွန်လအတွင်းမှာတာလီဘန်နဲ့အမေရိကန်အာဖဂန်စစ်အတက်တွေအကြား၃ရက်ကြာအပြစ်ခတ်ရဆဲမှုရှိခဲ့ပါတယ်ဒါပေမဲ့လည်းပြီးခဲ့တဲ့ပတ်ကစားပြီးတော့တာလီဘန်ရဲ့တိုက်ခတ်မှုတွေအရှိန်ဟုန်ပြန်ပြီးတော့မြင့်တက်လာခဲ့ပါတယ်မဟာဗျူဟာရရေးပါတဲ့ဂါဇနီမြို့မှာတာလီဘန်တွေဝင်တိုက်ခဲ့ပြီးတော့အဲ့ဒီမြို့ကမြို့တော်ကပူးနဲ့မိုင်60လောက်ပဲဝေးတာပါအဲ့ဒီမြို့မှာရက်တော်ကြာပြန်လည်တိုက်ခိုက်မှုတွေဖြစ်ပွားခဲ့ပြီးတော့လူ900ထက်မနည်းသေဆုံးခဲ့ရပါတယ်ဇာဂနီမြို့လည်းတော်တော်လေးပျက်စီးသွားခဲ့ပါတယ်အာဖဂန်နိုင်ငံမြောက်ပိုင်းကဒီဖရယပ်နဲ့ဘန်ဟလမ်ပြည်နယ်တွေကအာဖဂန်စစ်အခြေစိုက်စခန်းတစ်ခုကိုလည်းတာလီဘန်တွေကဝင်ရောက်ဆင်းနေတိုက်ခိုက်ခဲ့လို့အစိုးရတပ်ဖွဲ့ဝင်တွေဒါဇင်နဲ့ချီသေဆုံးဒါမှမဟုတ်ဖမ်းခံရတာရှိခဲ့ပါတယ်
Direct from Washington, the voice of America, VOA. ကိုကြော်တိုင်းနဲ့ကိုကြောင်လေးပါရှင်။ဆော့ဆော့ကသတင်းထဲမှာကြားခဲ့တဲ့အတိုင်းဒီမြန်မာစစ်ဖက်နဲ့ရဲဘက်ထိတ်တန့်အရာရှိကြီး၄ဦးနဲ့တပ်မတော်နှစ်ခုကိုအမေရိကန်ပြည်ထောင်စုကမနေ့ဗုဒ္ဓဘုနေ့ကတန်းခတ်အရေးယူချမှတ်လိုက်တဲ့အပေါ်မှာဝါရှင်တန်မှာရှိတဲ့အမေရိကန်ဆိုင်ရာမြန်မာတန်ယုံကလည်းတုံ့ပြန်တဲ့ကြေညာချက်ထုတ်ပြန်ခဲ့ပါတယ်။ဒါကြောင့်ဒီအတန်လွင့်ခင်လေးတင်ဒီအတန်မလွင့်ခင်လေးတင်မှာပဲကျမဒီအမေရိကန်ဆိုင်ရာမြန်မာတမ်မတ်ကြီးဥအောင်လင်းကိုဆက်သွယ်ပြီးတော့ဒီသဘောထားအပြည့်စုံသိရအောင်လို့မေးမြန်းကြည့်တဲ့အခါမှာသူကအခုလိုစပြောပါတယ
်ကျွန်တော်တို့ရဲ့တုံ့ပြန်ချက်ကတော့ကျွန်တော်တို့ရဲ့သတင်းစင်ရချက်မှာပါတဲ့အတိုင်းပါပဲမြန်မာနဲ့အမေရိကန်နိုင်ငံနှစ်နိုင်ငံဆိုလို့ရှိရင်နှစ်နိုင်ငံဆက်ဆံရင်ကောင်းမွန်အောင်ကျွန်တော်ဖက်ဖက်ကနေလုပ်နေတယ်ဒီတဲ့ဒါအပြင်ဟိုဘန်နာယေအမေရိကန်ဘန်နာယေဝန်ကြီးဌာနနဲ့လည်းကျွန်တော်တို့လုံ့ဆော်ရှိတဲ့အပိုင်းတွေကိုကျွန်တော်လုပ်နေပါတယ်ဆိုတဲ့ဟာလေးပါအ
ဲ့ဒီမှာတမတ်ကြီးတို့ထုတ်ပြန်ချက်ထဲမှာလည်းဒီမြန်မာနိုင်ငံဘက်ကအတက်နိုင်ဆုံးဆောင်ရွက်နေတဲ့အချက်တွေပေါ့နော်အဲ့ဒါတွေကိုဖော်ပြထားတယ်ဒါပေမဲ့ဒီအမေရိကန်ဘက်ကလည်းအဲသူတို့ကဒီလိုအချက်လောက်နေတယ်သူတို့လက်မခံနိုင်ဘူးဆိုတဲ့ပုံစံမျိုးတွေ့ရတော့ဟိုတကယ်လို့အမေရိကန်ပြည်ထောင်စုဘက်ကအဲ့လိုလက်ခံလာနိုင်အောင်ဆိုတဲ့ကိစ္စမျိုးကြတော့ဘယ်လိုတွေလုပ်နိုင်ဖို့ရှိမလဲရှင်
ကျွန်တော်တို့မြန်မာနိုင်ငံကဒီမိုကရေစီအခုကိုစပြီးတော့ဖွံ့ဖြိုးတိုးတက်အောင်လုပ်နေတဲ့နိုင်ငံတစ်လေဖြစ်ပါတယ်အာတော်ရင်ကြီးနိုင်လဲကောင်းကောင်းသိနေမှာပါဒီဥစ္စာတွေပမာလူမျိုးတွေရဲ့ခံစားချက်တွေကိုလည်းတော်ရင်ကြီးနိုင်ကောင်းကောင်းသိနေမှာပါနော်ကျွန်တော်တို့ကကျွန်တော်တို့လုပ်နေတယ်ဆိုတဲ့ဟာတကယ်ပဲစိတ်ထားဖြူစင်စွာနဲ့ကျွန်တော်တို့လုပ်နေတဲ့ကိစ္စပါအမေရိကန်နိုင်ငံကဘလို့ပဲဆက်မကောင်းတဲ့ပုံနေမဲ့ဆိုပေမဲ့လည်းကျွန်တော်တို့ရဲ့အမေရိကန်နိုင်ငံပေါ်ထားတဲ့သဘောထားတွေကကြောင်းလဲမှာမဟုတ်ပါဘူးဆိုတဲ့အားလေးကိုတော့မြန်မာပြည်မှာရှိတဲ့ VOA နားဆောင်နေတဲ့ပြည်သက်တွေကိုအပြစ်ပေးနေပါတယ
်ဒီတမတ်ကြီးတို့အခုဒီမြန်မာနိုင်ငံမှာအခုဒီဘာသူတို့ဆွဆဲထားတဲ့အချက်တွေလူခွင့်ရေးထိုးဖောက်မှုတို့အဲဒီလိုလူခွင့်ရေးဆိုင်ရာကိစ္စရပ်တွေနဲ့ပတ်သက်ပြီးတော့ဟိုဆောင်ရွက်နေတဲ့အချက်ပေါ့နော်ဥပမာထင်ထင်ရှားရှားပေးပြီးတော့ပြောပြလို့ရမှာရှင်
ဩလူခွင့်ထိုးဖောက်မှုနဲ့ပတ်သက်ပြီးတော့ တို့ပြောရတဲ့ဟာကျွန်တော်တို့ကလူခွင့်ချိုးဖောက်ဖို့မှန်သမျှကိုကျွန်တော်လက်မခံနိုင်ပါဘူးဆိုတဲ့ဟာလေးကိုတော့ကျွန်တော်အသိရင်းပြင်ညာထားပြီးဖြစ်ပါတယ်။ရခိုင်ပြည်နယ်မှာဖြစ်ပေါ်နေတဲ့လူခွင့်ချိုးဖောက်နေတဲ့ဆိုတဲ့စွပ်စွဲချက်မှန်သမျှတွေကိုလည်းဖြည့်ဆင်းမှုအတွက်ကိုလွတ်လပ်တဲ့စုံစမ်းရေးကော်မတီကိုလည်းကျွန်တော်ကော်မရှင်ကိုလည်းကျွန်တော်တို့ဖွဲ့စည်းပြီးဖြစ်ပါတယ်။အဲ့ဒီကော်မရှင်ဟာဆိုလို့ရှိရင်လည်းသူ့ရဲ့လုပ်ငန်းတွေစတင်နေပြီးဖြစ်ပါတယ်ဆိုတဲ့ဟာလေးကိုတော့မြန်မာပြည်မှာရှိတဲ့ VOE နားထောင်နေတဲ့ပြည်သက်တွေကိုကျွန်တော်အသိပေးချင်ပါတယ်ခင်ဗျာ။
ဟုတ်ကဲ့အဲအမေရိကန်လွှတ်တော်ထဲမှာကြတော့ဟို Mitch McConnell တို့လို့ပေါ့နော်သူကတော့မြန်မာနိုင်ငံဘက်ကိုစာနာနားလည်မှုအနေနဲ့သူတို့ရက်တည်ပြီးတော့ဟိုပြီးခဲ့တဲ့ကရက်ပိုင်းတွင်ကပဲဒီသူတို့ပြဋ္ဌာန်းဖို့ရှိတဲ့ဥပဒေနဲ့ပတ်သက်တဲ့ကိစ္စရက်မှာတော့မြန်မာနိုင်ငံအပေါ်ဟောဖိအားပေးမဲ့ဒီအချက်တွေကိုဖြုတ်ခဲ့တယ်ပေါ့နော်ဒီ Mitch McConnell အဲ့တော့ဒီမြန်မာနိုင်ငံအပေါ်နားလည်တဲ့ဒီလွှတ်တော်အမတ်တွေအနေနဲ့ရောအခုကတော့ဒီနေ့ကလည်းတိုက်တိုက်ဆိုင်ဆိုင်ဒီလွှတ်တော်အမတ်20ကနေပြီးတော့သူတို့အမေရိကန်အစိုးရအနေနဲ့ထပ်ပြီးတော့ပြင်းထန်တဲ့အရေးယူဖို့မြန်မာအပေါ်ဆိုတော့အဲ့လိုမျိုးလဲသူတို့ဒီအိတ်ဖွင့်ပေးစာပေးပို့ခဲ့တဲ့အပေါ်မှာအမေရိကန်လွှတ်တော်တွေမှာမြန်မာအပေါ်နားလည်ပြီးတော့ယက်တည်နိုင်တဲ့ဒီလွှတ်တော်အမတ်တွေရဲ့အခြေအနေအနေထားကိုရောဟိုဘယ်လိုပြောပြနိုင်မလဲရှင်ဘယ်လိုမြင်မိလဲရှင
်ကျွန်တော်တို့ကတော့အမေရိကန်မှာအမေရိကန်လွှတ်တော်မှာရှိတဲ့အထက်လွှတ်တော်အောက်လွှတ်တော်မှာရှိတဲ့လွှတ်တော်အမတ်တွေရောလွှတ်တော်အမတ်တွေနဲ့အတူတူလှုပ်လှုပ်နေတဲ့သူ့ရဲ့ရုံးအဖွဲ့တွေနဲ့အတူတူအများကြီးကျွန်တော်ထိတွေ့မှုရှိပါတယ်ထိတွေ့မှုရှိတဲ့နေရာမှာလဲလွှတ်တော်အမတ်တွေရောသူ့ရဲ့ရုံးအဖွဲ့တွေအားလုံးကိုကျွန်တော်တို့မြန်မာနိုင်ငံအစိုးရနေပြီးတော့စိတ်ထားဖြူစင်စွာနဲ့ပြည်နာတန်းတန်းနဲ့လုပ်နေတဲ့ဆိုတဲ့ဟာတွေကိုလဲကျွန်တော်တို့လုပ်နေပါတယ်ဖြစ်ပေါ်လာတဲ့ဖြစ်နေတဲ့ပြဿနာတွေကိုလဲကျွန်တော်တို့ဖြေရှင်းဖို့ကြိုးပမ်းနေပါတယ်ဆိုတဲ့ဟာတွေကိုလဲအများကြီးကျွန်တော်တို့ရှင်းပြနေပါတယ်ဆက်လက်ပြီးတော့လည်းရှင်းပြနေမှာဖြစ်ပါတယ်ဆိုတဲ့ဟာတွေကိုတော့မြန်မာပြည်မှာရှိတဲ့ VOA ပရိသတ်တွေကိုလည်းပြောပြပေးပ
ါအခုဒီ American အစိုးရဘက်ကအခုဗဏ္ဍာရေးဝန်ကြီးဌာနဘက်ကနေပြီးတော့အရေးယူလိုက်တဲ့ဒီတည်ရင်နှရင်နဲ့ဒီစစ်ဘက်ကတာဝန်ရှိတဲ့သူတွေပေါ့နော်အဲ့ဒီ9ယောက်ကိစ္စမှာရောတမ်မတ်ကြီးတို့ဘက်ကဘလို့မြင်လဲရှင်ဒါသူတို့ကတော့အထောက်ထားတွေအရာဒီတရင်နေရင်နဲ့ဒီစစ်ဘက်ဒီအရာရှိတွေမှာတာဝန်ရှိတယ်ဆိုတဲ့အတွက်သူတို့ဒါမျိုးသူတို့ပြစ်မှတ်ထားပြီးအရေးယူတယ်လို့သူတို့ကတော့ပြောထားပါတယ်ရှင
်အမေရိကန်အစိုးရရဲ့ဆောင်ရွက်ချက်နဲ့ပတ်သက်ပြီးတော့ကျွန်တော်တို့အနေနဲ့ဘာမှမှတ်ချက်ပြုစရာမရှိပါဘူးကျွန်တော်တို့အနေနဲ့ပြောချင်တာကတော့မြန်မာနိုင်ငံနဲ့အမေရိကန်နှစ်နိုင်ငံရာမှာရှိတဲ့ဆက်ဆံရေးကိုကောင်းမွန်အောင်ကျွန်တော်တို့အစဉ်အမြဲကျွန်တော်တို့လုပ်နေပါတယ်။ရှိတဲ့နှစ်နိုင်ငံကြားရှိတဲ့ပြဿနာတွေကိုလည်းဖြေရှင်းဖို့အမြဲတမ်းကျွန်တော်တို့အစဉ်အသင့်ရှိပါတယ်။ဖြေရှင်းဖို့လည်းအမြဲတမ်းဆောင်ရွက်နေပါတယ်ဆိုတဲ့ဟာတွေကိုတော့ကျွန်တော်ပြောပြရစေ
။ဒါကတော့ American ဆိုင်ရာမြန်မာတမ်မတ်ကြီးဦးအောင်လင်းက VOA ကိုပြောပြသွားတာပါရှင်။အခုလိုမြန်မာစစ်ဖက်နဲ့ရဲဘက်ထိတ်တန့်အရာရှိကြီး၄ဦးနဲ့တက်မတော်နှစ်ခုကို American ပြည်ထောင်စုကမနေ့တောက်ကြံနေ့ကဒဏ်ခတ်အရေးယူချမှတ်လိုက်ပြီးတဲ့နောက်မှာမြန်မာတာဝန်ရှိသူတွေအနေနဲ့အရေးကိစ္စတွေကိုကင်တွယ်ဖြေရှင်းရမှာပိုပြီးတတိကြီးဖို့နဲ့အမေရိကန်အပါအဝင်နိုင်ငံတကာနဲ့ထိတွေ့ဆက်ဆံပြီးယုံကြည်မှုတွေပိုပြီးရအောင်ဆောင်ရွက်ဖို့မြန်မာအရေးလေးလာသူတွေကအကြံပြုကြပါတယ်။ကိုကျော်ကျော်သိန်းကဆက်ပြီးတော့အပြည့်စုံပြောပြမှာပါရှင
်။ရခိုင်ကချင်နဲ့ရှမ်းပြည်နယ်တွေမှာစိုးရွားတဲ့လူခွင့်ရေးချိုးဖောက်မှုတွေကျူးလွန်ခဲ့တဲ့အတွက်ဆိုပြီးမြန်မာစစ်ဖက်ထိတ်တန့်အရာရှိကြီး၃ဦး၊ရဲဘက်ထိတ်တန့်အရာရှိကြီး၂ဦးနဲ့တပ်မတော်တပ်မနှစ်ခုလိုပေါ်အမေရိကန်ပြည်ထောင်စုကဩဂုတ်လ18ရက်တောက်ကြနေ့မှာတန်ခတ်ရေးယူမှုတွေချမှတ်လိုက်တာပါမြန်မာနိုင်ငံကစိုးရွားတဲ့လူခွင့်ရေးချိုးဖောက်မှုတွေကိုကျူးလွန်သူတွေကိုယ်လုံးရဲ့အတွက်ကိုယ်တာဝန်ယူစေဖို့နိုင်ငံတကာရဲ့ကြိုးပမ်းလှုပ်ဆောင်ခြင်းအနေနဲ့အခုလိုတန်ခတ်ရေးယူမှုချမှတ်တာဖြစ်တယ်လို့အရေးယူမှုချမှတ်တဲ့အမေရိကန်ဗန်ဒါရေးဌာနရဲ့ထုတ်ပြန်ချက်မှာဖော်ပြထားပါတယ်အခုရေးယူတဲ့ပုံစံဟာအရင်ကာလတွေတုန်းကလုပ်ဘူးတဲ့ပုံစံတွေနဲ့မတူဘဲအတိအကျရေးယူတဲ့ပုံစံဖြစ်တာကြောင့်ဒီနဲ့တည်းလို့အမေရိကန်ခြေဆိုင်မြန်မာရေးလည်လာသူဒေါက်တာတင်းစွေကပြောပါတယ်
ပါမတ်ချက်ကတော့ကျွန်တော်တို့မြန်မာနိုင်ငံသားတွေလို့တခြားနိုင်ငံတခုကနေပြတ်တန်ခါရေးယူရဲဆိုတော့ဒါတော့အိမ်မကောင်းကြပါဘူး။သို့တော့ကျွန်တော်တို့အနည်း20ကျော်ပြည်ပနိုင်ငံရေးဆောင်ရွက်တဲ့ကာလတုန်းကလည်းစစ်စိုးရလက်ထက်မှာလူခွင့်ချပောက်မှုကိုကြောင့်ပြပြီးတော့အရေးယူမှုတွေအများကြီးလုပ်ခဲ့ပါတယ်။အဲ့ဒီတုန်းကတော့ဘာမှဆိုတဲ့မြန်မာနိုင်ငံတခုလုံးအပေါ်မှာခြားတဲ့ကိုဆိုင်ရှင်ခေါ်တဲ့တန်ခါရေးယူမှုတွေဖြစ်ခဲ့ပါတယ်ကုလသမဂ္ဂကအဆောက်အအုံနော်ခုနောက်ပိုင်းမှာတော့ပုံမှန်ဒီမှာပြောင်းလဲတူတူရှိလာတဲ့နောက်ပိုင်းမှာတော့ဒီပြစ်မှတ်ထားအရေးယူမှုတွေလှုပ်လာတယ်ဒါကတော့ဝလုံးသိမ်းရိုက်တန်နဲ့ဆိုင်တော့ဟိုစီဒီယိုလေးလို့ကျွန်တော်မြင်ပါတယ်ခင်ဗျာမိုင်းရန်ပြည်တော်စုကစနစ်တကျလေးလာပ ီးတော့သူတို့နိုင်ငံရဲ့နိုင်ငံရေး policy အရလောက်တာလို့ကျွန်တော်မြင်နေတယ်တချို့နိုင်ငံတွေနဲ့တော့မတူဘူးတနည်းအားဖြင့်သူကအချက်လက်အထောက်အထားခိုင်မာတယ်ညှင်းဆိုးချက်တွေဟိုဂျာနာသိသိမှုတွေကိုလုပ်ပြီးမှသူကဆုံးဖြတ်ချက်ချတာဖြစ်တဲ့အတွက်ဒီဟာလေးနက်မှုရှိတယ်လို့ကျွန်တော်ယူဆပါတယ
်ရုံမျိုးအခြေစိုက်မြန်မာရေးလည်လာသူဒေါက်တာရန်မျိုးသိန်းကလည်းအမေရိကန်အနေနဲ့အသေးအချာစဉ်းစားလှုပ်ဆောင်တဲ့လုပ်ရတခုအဖြစ်ယူဆပါတယ
်ဒီအမေရိကန်ထုတ်ပြန်ဖို့အတွက်ဒီအမေရိကန်အစိုးရအပိုင်းမှာရောနောက်အမေရိကန်သက်တော်အပိုင်းမှာရောတော်တော်လေးကိုအချိန်နဲ့ဆွေးနွေးပြီးတော့တော်တော်လေးနှိုင်းနှိုင်းချိန်ချိန်ပေါ့လေချိန်ချိန်ချိန်ချိန်နဲ့သူ့ခမိန်ဖုံးနှလုံးမူပြီးတော့ဖျားနဲ့ခြေလမ်းတစ်ခုလို့ကျွန်တော်တော့မြင်ပါတယ်တကယ်တမ်းကတော့ကျွန်တော်တို့နိုင်ငံရဲ့ဒီမိုကရေစီအပြောင်းလဲမှာရခိုင်ရေးနဲ့ပတ်သက်ပြီးတော့နိုင်ငံတကာရဲ့ယုံကြည်မှုပြန်ပြီးရဖို့အရေးတကြီးလိုအပ်နေတဲ့အနေအထားဖြစ်ပါတယ်။အဲ့ဒီအတွက်ကြောင့်မလို့ကျွန်တော်တို့နိုင်ငံအနေနဲ့ကုလသမဂ္ဂနဲ့ရောအမေရိကန်အပါအဝင်နိုင်ငံတကာအတိုင်းဝိုင်းနဲ့ရောခြေတွေ့ဆက်ဆံပြီးတော့ယုံကြည်မှုပေါ်ကြအောင်မဖြစ်မနေဆောင်ရွက်ရမယ့်အနေအထားမျိုးမှာရှိနေပါတယ်။လက်ရှိအမေရိကန်ရဲ့ဒဏ်ခတ်ပိတ်ဆို့အရေးယူမှုနဲ့ပတ်သက်ပြီးတော့လည်းမြန်မာအစိုးရအနေနဲ့ဖြည်းဖြည်းရောက်ရောက်ချေချေပြန့်ပြန့်ချင်းကပ်ကျေးရှင်ဆောင်ရွက်နိုင်မှုအရေးကြီးတယ်လို့မြင်ပါတယ
်အမေရိကန်ရဲ့ဒီကြိမ်တန်ခတ်ရည်ရွယ်မှုထဲမှာအမတ်သုံးစစ်စင်ရေးအထူးအဖွဲ့မှုလုပ်ခဲ့သူဒုတိယဗိုလ်ချုပ်ကြီးဟောင်းအောင်ကျော်စောအမတ်ဆန်ကစစ်စင်ရေးကုကဲမှုဌာနချုပ်မှုဘူမှုချုပ်ခင်မောင်စုနေကြားဆောင်တပ်ဖွဲ့မှုဟောင်းရဲမှုချုပ်သူရဆန်းလွင်တပ်မကိုကိုတပ်မမှုလုပ်ခဲ့သူဘူမှုချုပ်ခင်လိုင်တို့နဲ့အတူတပ်မကိုကိုနဲ့တပ်မသုံးသုံးတို့ပါပါဝင်ပါတယ်ဒီထက်ကဒုဗိုလ်ချုပ်ကြီးဟောင်းအောင်ကျော်စောကို2018ခုနှစ်မတ်လ6ရက်နေ့ကတည်းကတာဝန်ထမ်းဆောင်ခွင့်ရနာထားကြောင်းတမ်ဘရောကဇွန်လမှာသတင်းထုတ်ပြန်ထားပါတယ်။ဒူဘူဂျိုကြီးဟောင်းအောင်ကျော်စောပုံမှုချုပ်ခင်မောင်ဆူနဲ့ရဲမှုချုပ်သူရဆန်းလွင်တို့ဟာပြီးခဲ့တဲ့ဇွန်လမှာဥရောပသမဂ္ဂ EU နဲ့ကနေဒါတို့ကတန်ခတ်အရေးယူတဲ့စီးရင်ထဲမှာလည်းပါထားသူတွေပါ။အမေရိကန်ရဲ့အခုတန်ခတ်အရေးယူမှုချမှတ်ချက်မတိုင်ခင်ကပဲရခိုင်ပြည်နယ်တွင်လူ့ခွင့်ရေးချိုးဖောက်မှုဆိုင်ရာဆွဆွဲချက်တွေကိုစုံစမ်းစစ်ဆေးဖို့တီးခြားလွတ်လပ်တဲ့ကော်မရှင်တစ်ခုကိုအစိုးရကဖွဲ့စည်းထားပါတယ်။အခုရေးယူမှုကဒီကော်မရှင်ပေါ်ဖိအားပေးတဲ့သဘောမျိုးဖြစ်နိုင်ပါသလား။ဒေါက်တာတင်းစုရဲ့အမြင်က
ကျွန်တော်တော့ဟိုစက်ရောက်မှုဖိအားသဘောမျိုးတော့မမြင်ဘူးသို့တော်လည်းပဲအဲနိုင်ငံတကာဖိအားဆက်ရှိနေတယ်ဆိုတာကိုသိပြီးတော့ကော်မရှင်တော်လည်းကောင်းအစိုးရကတော်လည်းကောင်းဟာကြက်တဲ့ဖြည့်ရှင်းမှုပေါ်မှာအရင်ကပို့ပြီးတော့ဟိုတတိကြီးရလိမ့်မယ်လို့ကျွန်တော်မျှော်လင့်ပါတယ်ခင
်ဗျကော်မရှင်အနေနဲ့တကယ်ပဲတည်ချလွတ်လပ်တဲ့ကော်မရှင်ဖြစ်ဖို့ဆိုရင်ပြည်တွင်းပြည်ပနဲ့ပူးပေါင်းဆောင်ရွက်ဖို့လိုတယ်လို့ဒေါက်တာရန်မျိုးသိန်းကအကြံပြုပါတယ
်အမေရိကန်ပြည်တော်စုရဲ့တွေ့ရှိချက်တွေတော့တည်ထောက်ထားပြီးကိုလည်းပဲရွက်လက်တဲ့စုံစမ်းစစ်ဆေးကော်မရှင်အနေနဲ့ထည့်သွင်းစဉ်းစားဖို့နောက်ပြီးတော့ဓာရီကိုလေးလာတုံးတတ်ဖို့လိုအပ်တယ်လို့မြင်ပါတယ်အဲ့တော့ရွက်လက်တဲ့စုံစမ်းစစ်ဆေးကော်မရှင်ဖြစ်ဖို့ဆိုရင်ကျွန်တော်အများအဖြစ်ဒါနိုင်ငံတကာအတိုင်းဝိုင်းနဲ့လည်းပူးပေါင်းဆောင်ရွက်ဖို့လိုအပ်ပါတယ်နောက်ပြည်တွင်းမှာရှိနေတဲ့ရခိုင်တိုင်းရင်းသားတွေကိုကူစားပြုတဲ့ရခိုင်မျိုးသားပါတီအပါအဝင်အဲ့ဒါပြည်တွင်းအင်အားစုတွေနဲ့လည်းပူးပေါင်းဆောင်ရွက်ဖို့လိုအပ်ပါတယ်အဲ့ဒီလိုမဖက်ဒုလုံးနိုင်ပြီးတော့တကယ်လွတ်လပ်ပြီးတကယ်ချားနေပြီးတော့တကယ်မှန်ကန်တဲ့ဖြစ်ရပ်တွေကိုထင်ခတ်တဲ့အစီအခံစာမျိုးထပ်ပေါ်လာမှသာလျင်နိုင်ငံတကာအတိုင်းဝိုင်းကိုပြည်ရင်းရောဂျုံချီမှုကိုပြင့်တင်နိုင်တဲ့တိဆောက်နိုင်တဲ့လွတ်လပ်တဲ့စုံစမ်းစစ်ဆေးကော်မရှင်ရဲ့ခြေလှမ်းဖြစ်လာနိုင်မယ်လို့မြင်ပါတယ
်ကုလသမဂ္ဂဆိုင်ရာအမေရိကန်သံတမန်ကြီးနီကီဟေလီကလည်းမြန်မာနိုင်ငံမှာလူခွင့်ရေးချိုးဖောက်မှုတွေကိုဆက်လက်ပေါ်ထွက်သွားမှာဖြစ်ပြီးကျူးလွန်သူတွေကိုလည်းဆက်အရေးယူသွားမှာဖြစ်တယ်လို့ဩဂုတ်လ18ရက်နေ့စွဲနဲ့ပဲထုတ်ပြန်ချက်တစ်ခုမှပြောထားတယ်လို့ဗန်စီတရားဆွဲဆိုခံနေရတဲ့ရိုက်တာသတင်းတော်ကိုဝါလုံးနဲ့ကိုကျော်စိုးဦးတို့ကိုပြန်လွှတ်ပေးဖို့လည်းထပ်ပြီးတောင်းဆိုထားပါတယ်။အခုတန်ခတ်ရည်ရွယ်မှုထဲမှာပါသူတွေရဲ့ပိုင်ဆိုင်မှုတစုံတရာအမေရိကန်မှာရှိတယ်ဆိုရင်ထိမ့်ချုပ်ကန့်သတ်ခံရမှာဖြစ်တယ်လို့အမေရိကန်နိုင်ငံသားတွေအနေနဲ့လည်းအခုရည်ရွယ်ခံရသူတွေနဲ့ဘယ်လိုဆက်ဆက်ပတ်သက်မှုမျိုးမှမလုပ်ရဘူးလို့ပိတ်ပင်တားမြစ်ထားပါတယ်ခင်ဗျာ။
ကိုကျော်ကျော်သိန်းပြောပြသွားတာပါ VOA မြန်မာပိုင်းရဲ့စနေနေ့နက်ခင်းအစီအစဉ်ကို Washington DC ကနေတိုက်ရိုက်ထုတ်လွှင့်နေပါတယ်ကျမတို့ internet ဆာမျက်နှာဖြစ်တဲ့ burmese.voanews.com မှာတိုက်ရိုက်နားဆင်နိုင်တယ်လို့ Facebook ဆာမျက်နှာဖြစ်တဲ့ VOA Burmese News ကနေလည်းစနေနေ့နက်ခင်းအစီအစဉ်တွေကိုတိုက်ရိုက်နားဆင်နိုင်ကြပါရှင်အမေရိကန်နဲ့တရုတ်နှစ်နိုင်ငံအကြားကုန်သွယ်ရေးတင်းမာမှုတွေဆက်ဖြစ်နေတာကြောင့်အာရှနိုင်ငံတွေတော်တော်များများရဲ့ဒီငွေကြေးတန်ဖိုးတွေဟာကျဆင်းနေပါတယ်ဒါပေမဲ့လည်းမူဝါဒရေးရာတာဝန်ရှိသူတွေကပြဿနာတွေကိုအရင်တုန်းကတည်းကစာရင်အခုတစ်ခေါက်မှပိုးပြီးတော့ကောင်းကောင်းမွန်မွန်ကင်တွယ်ဖြေရှင်းနိုင်ကြတယ်လို့လေ့လာသူတွေကသုံးသပ်ပါတယ်ကိုကျော်အောင်လင်းကအကြောင်းစုံကိုဆက်ပြီးပြောပြမှာပါရှင်
အခု2018ခုနှစ်စာမိုင်းကလေးကစပြီးတော့အာရှနိုင်ငံတချို့ရဲ့ငွေကြေးတန်ဖိုးတွေကျဆင်းလာနေကြတာပါ။အဲ့ထဲမှာတရုတ်၊အိန္ဒိယ၊အင်ဒိုနီးရှားနဲ့မြန်မာနိုင်ငံတွေလည်းပါဝင်ပါတယ်။ပြီးခဲ့တဲ့ဇွန်လတုန်းကအိန္ဒိယနိုင်ငံရဲ့ရူပီးငွေဟာအနေအဆုံးအခြေအနေကိုရောက်ခဲ့ရပါတယ်။တရုတ်ရဲ့ယွမ်ငွေဟာလည်းနှစ်ဆန်းကနေဇွန်လအထိ 3.2 ရာခိုင်နှုန်းဆုံးရှုံးခဲ့ရပါတယ်။ဒီလိုအခြေအနေတွေကြုံတွေ့နေရတာကအမေရိကန်နဲ့တရုတ်ကြားကုန်သွယ်ရေးဆိုင်ရာတင်းမာမှုတွေဖြစ်ပွားနေတာနဲ့တူရကီနိုင်ငံမှာဗန္နာရေးအကျပ်ဆက်နေတာရဲ့ဒီကြောင့်ဖြစ်လိမ့်မယ်လို့စီးပွားရေးပညာရှင်တွေကသုံးသပ်ကြပါတယ်။ရှေ့တစ်ပတ်ထဲမှာကိုပဲတရုတ်နိုင်ငံကတင်သွင်းတဲ့ကုန်ပစ္စည်းတွေအပေါ်မှာဒေါ်လာ16ဘီလီယံဘို့အမေရိကန်ကအခွန်တွေကောက်ခံသွားဖို့ရှိနေပါတယ်။အခုလိုထိခိုက်မှုတွေရှိလာနေတာကြောင့်တရုတ်နဲ့အမေရိကန်ကြားပြောဆိုဆွေးနွေးမှုတွေပြန်ပြီးတော့လုပ်ကြရတော့မယ်လို့ Alpine Macro စီးပွားရေးသုတေသနအဖွဲ့ရဲ့မဟာဗျူဟာလေးလာရေးအကြီးအကဲချန်ဆောင်ကပြောပါတယ
်။ I really don't know.What kind of expectation that I can attach to it
အခုဖြစ်နေတဲ့တက္ကနာမှာဘယ်လိုမျိုးလင့်ချက်မျိုးထားရမလဲဆိုတာကျွန်တော်မသိပါဘူးအခုလောလောဆယ်အဓိကကြားတဲ့အချက်တွေကတော့ကုန်သွယ်ရေးတက္ကနာနဲ့ပတ်သက်ပြီးဒီယုံနဲ့အမေရိကန်ကပြောဆိုတာတွေရပ်တန့်နေပါတယ်ဒါပေမဲ့သတင်းကောင်းတစ်ခုကတော့ရပ်တန့်နေတဲ့စကားပြောဆိုမှုကိုပြန်ဆတော့မယ်ဆိုတာပါဒီအခြေအနေတွေကိုထင်ရစေတာကတော့ငွေကြေးဈေးကွက်တွေမှာအခုဖြစ်ပျက်နေတာတွေပါပဲဒေါ်လာတန်ဖိုးအားနည်းလာနေတယ်ကုန်ပစ္စည်းဈေးတွေလည်းပြန်တက်လာနေတယ်နိုင်ငံဆွေးနွေးမှုတွေပြန်ဆတော့မယ်ဆိုတဲ့ကိစ္စကဈေးကွက်တွေအတွက်မျှော်လင့်ချက်တွေအတော်ထားစရာဖြစ်လာပါတယ်။ပြန်ဆွေးနွေးကြမယ်ဆိုတော့ကကောင်းတဲ့သဘောလမ်းမှန်မှုရောက်ဖို့လှမ်းနဲ့ခြေလှမ်းတရပါပဲ
။အခုဖြစ်ပေါ်နေတဲ့အခြေအနေတွေကြောင့်အာရှနိုင်ငံတွေစုပြီးတော့ခံရမှာကိုလည်းဈေးကွက်လေးလာသူတွေကစိုးရိမ်နေကြပါတယ်။အာရှမှာဗန္ဒာရေးအကြရဲ့မှုတွေက2013 2015နဲ့2016ခုနှစ်တွေမှာလည်းကြုံခဲ့ရဘူးတာကြောင့်နောက်တစ်ကြိမ်ထပ်ပြီးတော့ဖြစ်မှာကိုလည်းစိုးရိမ်နေကြတာပါ။အာရှတဝမ်းမှာငွေကြေးတန်ဖိုးတွေကျဆင်းနေရတာကအကြောင်းချက်တစ်ခုတည်းကြောင့်တော့မဟုတ်ဘူးလို့လေ့လာသူတွေကပြောကြပါတယ်။စီဈေးတွေမြင့်လာလို့အိန္ဒိယမှာပြည်ပကနေပိုတင်သွင်းရတာကြောင့်ရူပီးငွေအထိနာနေတယ်လို့အိန္ဒိယသတင်းတွေမှာဖော်ပြကြပါတယ်။မြန်မာနိုင်ငံမှာဆိုရင်လည်းပြည်ပသွင်းကုန်တွေတိတ်ဝင်နေပြီးမြန်မာပြည်သူတွေကလည်းဒေါ်လာငွေတွေကိုအကြီးအကျယ်စုဆောင်းနေလို့မြန်မာကျပ်ငွေတန်ဖိုးကျဆင်းရတယ်လို့မြန်မာပြည်တွင်းသတင်းတွေမှာရေးသားဖော်ပြကြပါတယ်။တခြားအာရှနိုင်ငံတွေနီးတူဗီယက်နမ်ရဲ့ဒေါင်းငွေတန်ဖိုးကလည်းကျဆင်းနေတာပါ။စီးပွားရေးကြံပေးပုဂ္ဂိုလ်တူဖြစ်တဲ့ Max V Brown ကဗီယက်နမ်အနာမိုင်းနေအနေနဲ့လည်းတရုတ်နဲ့အမေရိကန်ကုန်ရေးခြေနေတွေကိုမျက်ခြေမပြတ်စောင့်ကြည့်နေကြတယ်လို့ဆိုပါတယ
်။ I think there's a number of reasons why it could be going down.
ဝေတံမိုးတွေခုလိုကျဆင်းနေရတာအကြောင်းချက်တွေတော်တော်များများရှိနေတယ်လို့ကျွန်တော်ထင်ပါတယ်။တရုတ်ဆိုရကယွမ်ငွေတံမိုးကိုနှိမ့်ချလိုက်တာကလည်းဗီယက်နမ်ရဲ့ပို့ကုန်တွေကိုထိခိုက်စေပါတယ်။ဗီယက်နမ်အရာရှိတွေပါဝင်အားလုံးကတရုတ်နဲ့အမေရိကန်ကြားကကုန်သွယ်ရေးတင်းမာမှုအခြေအနေတွေကနေဘာတွေဖြစ်လာမလဲဆိုတာကိုစောင့်ကြည့်နေကြပါတယ်။
2013ခုနှစ်တုန်းကကမ္ဘာတဝန်းမှာကြုံတွေ့ခဲ့ရတဲ့ငွေကြေးကျပ်တဲ့ကာလမှာစီးပွားရေးတွေပြန်ပြီးတော့နလန်ထနိုင်အောင်အစိုးရကနေပြီးတော့ဂျာဝင်ကူညီပေးခဲ့တဲ့အမေရိကန်ပြည်ထောင်စုရဲ့လုပ်ရမျိုးကိုအာရှနိုင်ငံတွေရဲ့ဗန္ဒာရေးဆိုင်ရာအနာပိုင်တွေကသင်ခန်းစာယူထားကြပါတယ်။အင်ဒိုနီးရှားမှာဆိုလို့ရှိရင်ရူပြားငွေတန်ဖိုးကျတာကိုကောက်ွယ်တဲ့အနေနဲ့အတိုးနှုန်းတွေကို3လအတွင်း4ချိန်ညှင့်တင်ပေးခဲ့ပါတယ်။အိန္ဒိယနဲ့ဖိလစ်ပိုင်နိုင်ငံတွေမှာလည်းအတိုးနှုန်းတွေကိုဒီနှစ်အတွင်းညှင့်တင်ထားပါတယ်။အာရှနိုင်ငံတွေဟာဘတ်ဂျက်လုံငွေပြောင်းမှုတွေကိုပို့ပြီးတော့ထိန်းသိမ်းနိုင်အောင်နိုင်ငံခြားငွေတွေကိုရန်ငွေဖြစ်ပို့ပြီးတော့စုဆောင်းနေကြပါတယ်။အခုလောဆယ်တော့အာရှရဲ့ငွေကြေးတန်ဖိုးတွေကျဆင်းနေတာကတကယ်အကျပ်ဆိုင်မဲ့အခြေအနေမျိုးကိုတော့မရောက်သေးဘူးလို့စီးပွားပညာရှင်တွေကဆိုပါတယ်။ကုန်သွယ်ရေးကိုအားထားတဲ့တချို့အာရှနိုင်ငံတွေအနေနဲ့ပြည်ပပို့ကုန်တွေကနေပြီးတော့ဝင်ငွေတွေတော်တော်များများရတယ်ဆိုပေမဲ့လည်းကုန်သွယ်မှုကြောင့်ရလာတဲ့အဲ့ဒီဒေါ်လာငွေတွေကိုပြည်တွင်းငွေနဲ့လဲလှယ်တဲ့အခါမှာတော့ပြည်တွင်းငွေရဲ့တန်ဖိုးကကျဆင်းနေတာကြောင့်အထင်သာရာမျိုးတွေလည်းကြုံတွေ့နေကြရပါတယ
်မကြခင်တင်ဆက်မဲ့ဒုတိယပိုင်းမှာတော့ကားတိမ်းမှောက်ပြီးရုတ်တရက်ကွယ်လွန်သွားတဲ့88မျိုးဆက်ကောင်းဆောင်မမီမီရဲ့နိုင်ငံရေးဖြတ်သန်းမှုတွေကိုတင်ဆက်ထားတဲ့အမျိုးသမီးကဏ္ဍကိုနားဆင်ရမှာပါရှင်
VOA မြန်မာပိုင်းရဲ့အသံလွှင့်အစီအစဉ်တွေကိုဒီနေ့ကို9ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 40 48အပြင်ဒုတိယနာရီဘက်မှာလိုင်းလက်မီတာ190မှာပါနှာစင်နိုင်ပြီးဒီအစီအစဉ်ကိုမနက်7နာရီကနေ9နာရီအတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုတော့လိုင်းဒို7 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို1925 32နဲ့စနေတနင်္ဂနွေနေ့မှာလိုင်းလက်မီတာ190ကပါထမ်းယူနားဆင်နိုင်ပါတယ်။ ဒီည9နာရီအစီအစဉ်ပြည်ပချင်းည10နာရီမှာလိုင်းဒိုမီတာ25 32နဲ့လိုင်းနမီတာ190ကနေပြန်လည်ပြီးထုတ်လည်နေကြပါတယ်။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
။မင်္ဂလာပါမြန်မာစံတော်ချိန်မနေ့6နာရီခွဲပါပြီ။VOA မြန်မာပိုင်းရဲ့စနေနေ့နဲ့ခင်းအစီအစဉ်ကိုမြန်မာစံတော်ချိန်မနက်9နာရီအထိ Washington DC ကနေဆက်လက်ထုတ်လွှင့်သွားမှာပါ။မကြာခင်မှာတော့နနက်ခင်းအင်္ဂလိပ်စာသင်ခန်းစာအစီအစဉ်ကိုလည်းကြားရမှာပါ။အခုတင်ဆက်မယ့်အပတ်စဉ်ကဏ္ဍတစ်ခုမှာတော့
ကျွန်တော်28ရက်နေ့မှာကျွန်တော်88မျိုးဆက်ကျောင်းသားအမျိုးသမီးတွေအနေနဲ့ဒီတက်စီစီဒီစီစီမြစ်တဲမှုအတွက်ပြည်သူတွေဒုက္ခရောက်ရတာကိုကျွန်တော်တို့ကပြည်သူတွေနဲ့အတူ
ဒါကတော့မတသေးခင်ကမှကားတိတ်မှောက်ပြီးတော့ရုတ်တရက်ကွယ်လွန်သွားတဲ့88မျိုးဆက်ကောင်းဆောင်မမီမီကနေသူမဆုံးခင်မှာပေါ့နော် VOE မြန်မာပိုင်းနဲ့ဆက်သွယ်မိမြန်ကန်မှာသူ့ရဲ့နိုင်ငံရေးထက်သန်မှုအကြောင်းကိုပြောပြသွားတာပါအမျိုးသမီးကဏ္ဍကိုတင်ဆက်တဲ့အခါမှာတော့အပြည့်စုံနားဆင်ရဖို့ရှိပါတယ်အဲ့ဒီနောက်မှာတော့သိပ္ပံတဲ့နည်းပညာကဏ္ဍကိုလည်းထုတ်လွှင့်မှာပါအခုတော့ကမ္ဘာသတင်းတွေမှာဖော်ပြနေတဲ့မြန်မာနိုင်ငံဆိုင်ရာစောင့်မတွေကိုမူရင်းအားပေါ်မပြတ်တင်ပြနေတဲ့အစီအစဉ်မှာဦးကျော်စန္တာကကောက်နှုတ်တင်ပြမှာပါရှင်
။ဆူရကီးယားရဲ့ရိုဟင်ဂျာတပ်နာစုံစမ်းမှုမြန်မာကြောင်ထုတ်လိုက်ခြင်းဆိုတဲ့ Guardian နဲ့ The Nation သတင်းစာမှာရေးသားထားတာကိုတင်ပြလိုပါရစေ။ထိုင်းနိုင်ငံရဲ့ဝန်ကြီးဟောင်းဆူရကီးယားစာသီရာထိုင်းကိုဥဆောင်စေပြီးရိုဟင်ဂျာတပ်နာစုံစမ်းပြီးအစီရင်ခံစာတစ်နှစ်အတွင်းတင်သွင်းဖို့ဖွဲ့စည်းပေးခဲ့ပါရစေ။တက်တန်းကိုတူးချက်ကောင်တူးချက်နိုင်တယ်လို့လည်းဆိုခဲ့တာပါရစေ။ဒါပေမဲ့မြန်မာအစိုးရကအဲ့ဒီထဲမှာရိုဟင်ဂျာဆိုတဲ့အသုံးနှုတ်ကိုမဆုံးထားပါဘူး။သတိမှတ်မပြုပါဘူး။အမေရိကန်ပြည်ထောင်စုရဲ့ Bill Richardson ဟာဒီအဖွဲ့ကအစိုးဆုံးနှုတ်ထက်ခဲ့ပေမဲ့အဖွဲ့ဝင်တချို့ကတော့ပြန်လည်စစ်မြေကြီးပြန်လည်နေရာချထားရေးကျန်းမာရေးအထောက်ပံ့ပေးရေးကိစ္စတွေမှာဆက်လက်ပြီးပါဝင်ဆောင်ရွက်နေပါလိမ့်မယ်လို့ဆိုပါတယ်။ဇူလိုင်လတုန်းကလုပ်ငန်းဝက်အစီရင်ခံစာတင်သွင်းဖို့ရှိခဲ့ပေမဲ့အဖွဲ့ရဲ့အတွင်းမှုဖြစ်တဲ့ Times and Mahon Corp Search to Good နှုတ်ထွက်တဲ့အတွက်ကြောင့်အစီရင်ခံစာမတင်သွင်းနိုင်ခဲ့ပါဘူးတဲ့။ရိုဟင်ဂျာမွတ်စလင်တွေပြန်လည်နေရာချထားရေးနဲ့ပတ်သက်လို့လုပ်စရာတွေအများကြီးရှိနေစေမှဒီအဖွဲ့ကဘာလို့အစီရင်ခံမှာလဲဆိုပြီးတော့မေးစရာတွေရှိတယ်လို့လည်းဆိုပါတယ်ဒီအဖွဲ့ဟာကိုဖီအနန်ကော်မရှင်ရဲ့ထောက်ခံတင်ပြချက်တွေကိုအကောင့်ထဲပေါ်တဲ့နေရာမှာအကြံပေးရမယ့်အဖွဲ့ဖြစ်ပါတယ်တူရကီရဲ့အဖွဲ့ကိုရဆိုင်လိုက်ကြဟာနားလည်နိုင်တယ်အဖွဲ့တွေကများလွန်းတဲ့အတွက်ကြောင့်လူငန်းတွေဟာတစ်ခုနဲ့တစ်ခုထပ်နေပြီးအဆုံးမကျဖြစ်နိုင်တယ်လို့ဖွဲ့အတွင်းမှုအဖြစ်ကနှုတ်ထွက်ခဲ့တဲ့ Copsa Chutikuru ကဆိုပါတယ် Richardson ကတော့ Surakiya ထား Kofi Annan တင်သွင်းအကြံပြုထားတဲ့အချက်တွေအကောင့်တွေဖော်ရေးကိုစိတ်အလေးနဲ့မထားဘူးလို့သူနှုတ်ထွက်စင်ကဝေဖန်ခဲ့မှုပါတယ်ဆိုတဲ့အကြောင်းရေးသားထားပါခင်ဗျာ
တော်ရခင်ဗျာရှင်သို့တော်မှာတရင်ရယူနေတဲ့မီဒီယာသမားတွေကိုစက်မှတ်ပေးဖို့စက်မော်တာကိုစယ်တွေကတိုက်တွန်းလိုက်တဲ့အတွက်သို့တော်တွင်တရင်ရယူခွင့်အပေါ်မိကုန်းတွေလည်းတကြောပြန်ချက်ပေါ်လာနေပါတယ်တို့တော်ရဲမှာကိုယ်စလဲတွေရဲ့အပြုမူဆောင်ရွက်ချက်တွေကိုအနည်းငယ်စောင့်ကြည့်သတင်းရယူတာဟာပုဂ္ဂလိကလွတ်လပ်ခွင့်တွေကိုထိပါရာရောက်နေပါသလားနေတူဝါဒူဒူဘဝအတွက်အရေးကြီးတဲ့မူဝါဒတွေကိုဆွေးနွေးဆုံးဖြတ်နေတဲ့ကိုယ်စလဲတွေအပေါ်မီဒီယာတွေကစောင့်ကြည့်ပြီးသတင်းဖော်ပြဖို့ကပိုးပြီးတော့အရေးကြီးသလားဆိုတာတွေကို VOA ရဲ့စနေနေ့ညတိုက်ရိုက်လေလံအစီအစဉ်မှာဆွေးနွေးကြရအောင်ပါရှင်လွတ်တော်တွင်သတင်းရယူခွင့်အပေါ်သောရရှင်တွေရဲ့အမြင်တွေကိုပါဝင်ဆွေးနွေးကြဖို့ဖိတ်ခေါ်ချင်ပါတယ်ပါဝင်ဆွေးနွေးမေးမြန်းလိုသူတွေအနေနဲ့ VOA ရဲ့ဖုန်းနံပါတ် 1-232-382-999 လေးကိုခေါ်ယူပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုကြိုတင်ပေးပို့ထားနိုင်ပါတယ်။ကိုယ်တိုင်မပါဝင်နိုင်တဲ့သူတွေအနေနဲ့လည်းအီးမေးလ်နဲ့ပဲဖြစ်ဖြစ်အသံဖိုင်နဲ့ပဲဖြစ်ဖြစ် VOA ရဲ့အီးမေးလ်လိပ်စာ burmese@voanews.com ကိုကြိုတင်ပေးပို့ထားနိုင်တယ်လို့ VOA ရဲ့ Facebook စာမျက်နှာမှာလည်းမှတ်ချက်တွေကြိုတင်နေတာပို့ထားနိုင်ပါတယ်။ဒီနေ့ညတိုက်ရိုက်လေလံအစီအစဉ်ကပြုလုပ်ပါရစေ
။ဒါကတော့ဒီကနေ့ညမှာတင်ဆက်မဲ့စနေနေ့ညတိုက်ရိုက်လေလံအစီအစဉ်မှာအချိန်မီပါဝင်ဆွေးနွေးကြဖို့ထပ်မံဖိတ်ခေါ်ပါရစေ။အခုတော့နနက်ခင်းအင်္ဂလိပ်စာသင်ခန်းစာအစီအစဉ်ကိုဒေါ်လာလာတန်းကတင်ဆက်မှာပ
ါ။ဒီနေ့မင်းတင်ပြမယ် EDM အသုံးက
At beck and call.
ဖြစ်ပါတယ်။ Salon Bang က ETH ကနေရာကိုပြတဲ့ Beck preposition BECK beck က BECKON beckon ဆိုတဲ့ဆက်လျာစုအင်္ဂလိပ်အသုံးကနေဆင့်သက်လာပြီးတော့လက်အမူအရာမျက်နှာအမူအရာခေါင်းလှုပ်ရှားမှုကိုသုံးပြီးခိုင်းတာအမိတ်ပေးတာ ညွှန်ကြားတာလို့ဒီပေးရပါတယ် ENDN ကနှီး CALL call ကခေါ်တာဆိုတော့ Skype ထုံးရဲ့ဓာတ်ရိုက်ဒီပေးကတော့ခေါ်ပြီးခေါ်ပြန်ရင်းပေါ့ရှင်တချို့တို့ကတော့ back end call ဟာ back end call ဆိုတဲ့စီအတုံးကနှီးကာလရွေလို့လာတော့ back end call ဖြစ်လာတယ်လို့ဆိုကြပါတယ်ဘယ်လိုပဲဖြစ်ဖြစ်ပေါ့ရှင် back end call idiom အတုံးရဲ့ဒီပေးကတော့စောစောကဓာတ်ရိုက်ဒီပေးနှင်းအလားတူရဲ့လို့ဆိုရမှာပါခဏခဏခေါ်ပြီးအခိုင်ခံနေရတာပေါ့ကျမတို့မြန်မာဘန်းစကားမှာတော့ခိုင်းပါဖြစ်နေတာပေါ့ရှင်ဒီတော့ငယ်ပတ်သက်လို့ George Rowe ပေးတဲ့ဥပမာကိုနားဆင်ကြည့်ကြရအောင
် Mary bullies her younger sister Joan a lot. Joan is at her beck and call and sometimes she complains to her mother.
Mary ဟာသူညီမငယ် Joan အပေါ်အတော်လေးဘူကြတယ်ဂျုံတို့သူကခဏခဏခေါ်ခိုင်းတော့တခါတလေလေဂျုံကသူ့အမေကိုတိုင်တာပေါ့လို့ဒီပေးရပါလေဥမာကိုနောက်တစ်ခေါက်နားဆင်ကြည့်ကြရအောင
် Mary bullies her younger sister Joan a lot. Joan is at her beck and call and sometimes she complains to her mother.
ခဏခဏခေါ်ပြီးအခိုင်ခံနေရတာဆိုရင် idiom အသုံးရဘယ်လိုပြောမလဲ
at beck and call
လို့ပြောလို့ရပါတယ်အဲ့ဒါကတော့ဒီကနေ့မင်းကျင်ပြခဲ့တဲ့ idiom အသုံးပဲဖြစ်ပါတယ
်အခုတော့အမျိုးသမီးကဏ္ဍကိုတင်ဆက်ဖို့အချိန်ရောက်ပါပြီဩဂုတ်လ23ရက်ညနေပိုင်းမှာအေယာဝတီခီးစဉ်အတွင်းကြောက်ကုန်းမြို့အနည်းမှာကားတိတ်မှောက်ပြီးရုတ်တရက်ကွယ်လွန်ခဲ့တဲ့88မျိုးဆက်ငင်းကြဲရေးပွင့်လင်းလူဖွဲ့စည်းကအမျိုးသမီးခေါင်းဆောင်တအုပ်ဖြစ်သူမမီနီရဲ့ဇာပနာအခမ်းအနားကိုဩဂုတ်လ18ရက်နေ့တောက်ကြနေကကျင်းပခဲ့ပါတယ်။မမီနီဟာဆယ်တန်းကျောင်းသူဘဝနဲ့ဒီရှစ်လေးလုံးဒီမိုကရေစီလှုပ်ရှားမှုကစလို့2009ခုနှစ်ရွှေဝါရောင်လှုပ်ရှားမှုထိဖြစ်ပျက်ခဲ့တဲ့ဒီအရေးခင်းနေဒီလှုပ်ရှားမှုတွေမှာပါဝင်ခဲ့လို့ထောင်3ကြိမ်ကြာခဲ့ပူးသူလည်းဖြစ်ပါတယ်။နောက်ဆုံးအကြိမ်ထောင်တန်65နှစ်ချခံရအပြီးမှာတော့2012ခုနှစ်ဇန်နဝါရီလဆန်းကလွတ်ငြိမ်းချမ်းသာခွင့်နဲ့ပြန်လွတ်လာခဲ့ခြင်းကသူ့ကိုဆက်သွယ်မေးမြန်းခွင့်ရခဲ့စဉ်သူ့ရဲ့ယုံကြည်ချက်ပြည့်ဝစွာနဲ့ဖြေဆိုခဲ့တာတွေကိုအမှတ်တရမမီမီကိုဂုဏ်ပြုတဲ့အနေနဲ့ဒီသတင်းပတ်ရဲ့အမျိုးသမီးကဏ္ဍမှာဒေါ်လာလတန်းကတင်ဆက်ထားပါတယ်ရှင်။
ဒီသဘနာတော့ရေဝီဆက်တယ်ပါပဲ18ရက်နေ့မှာနှစ်နိုင်ရနေ၄နိုင်အတွင်းမှာပဲကျမတို့ YouTube ကိုတွင်ပါပဲအဲဒီကြလို့ရှိရင်သူ့ဘူကအားလုံးကချစ်ချင်လေးစားကြတယ်ကျမတို့တစ်ဖွဲ့လည်းမဟုတ်ပဲနဲ့သူ့အနာရေးကူညီမှုအတွင်းမှာလည်းအင်တာနက်အသက်ဆက် volunteer လုပ်ပေးတယ်ဥချော်သူ Doshi Secret ဆက်မတမင်းအောင်နဲ့အနာရေးကူညီမှုအတွင်းသူအတွင်းသားအားလုံးကလည်းသူနဲ့ပတ်သက်ပြီးတော့လှူဆောင်ပေးခွင့်အစီအစဉ်လေးတွေလည်းရှိပါတယ်ရှင်အဲ့တော့ကျမတို့ကအားလုံးနဲ့ညီနိုင်ပြီးတော့သူ့ရဲ့နောက်ဆုံးခီးမှာအားလုံးဘာလို့ဆိုတော့ကျမတို့တူတစ်ခွဲနဲ့သူ့ကိုပိုင်တာမဟုတ်ပါဘူးသူအားလုံးပိုင်တယ်လို့ဆောင်နေတဲ့ဒီပရဟိတအဖွဲ့မှရှိတဲ့အတင်းသူအတင်းသားတွေအားလုံးကလည်းသူ့ကိုချစ်ခင်လေးစားတဲ့အတွက်အားလုံးညီနိုင်ပြီးတော့ဒီသူ့ရဲ့နောက်ဆုံးခီးမှာအကောင်းဆုံးလေးဖြစ်အောင်ကျမတို့လှူဆောင်သွားဖို့အစီအစဉ်လေးရှိပါတယ
်ထက်ကတော့ဩဂုတ်လ7ရက်နေ့ကပသိမ်မြို့နယ်ကနိုင်ဤအပြံမှာကျောင်းကုန်းမြို့နယ်မှာရေမတော်ဆဖြစ်မှုကြောင့်မမျော်လင့်ပဲရုတ်တရက်ကွယ်လွန်ခဲ့တဲ့88မျိုးဆက်ငင်းကြံရေးပွင့်လင်းလူအဖွဲ့စီကမြို့သမီးကောင်းဆောင်မမီမီခေါ်မတင်တင်အေးတွေ့ဩဂုတ်လ19ရက်နေ့ကျင်းပမယ့်ဇာပနာအစီအစဉ်နဲ့ပတ်သက်လို့ထိုးစင်ခီးပါလိုက်ပါသွားခဲ့သူရှလေးလုံးကျောင်းသူမန္ဒီလာတင်က VOA ကိုပြောခဲ့တာဖြစ်ပါတယ်အသက်49နှစ်ပဲကွယ်လွန်သူမမီမီဟာ16နှစ်အရွယ်ကစလို့ရှလေးလုံးဒီမိုကရေစီလှုပ်ရှားမှုမှာပါဝင်ခဲ့သူတူဖြစ်ပြီး1988ခုနှစ်ကနေ2009ခုရှီဝါယောင်တော်လှန်ရေးအပါဝင်လှုပ်ရှားမှုတွေမှာပါဝင်ခဲ့မှုကြောင့်ထောင်တန်း3ကြိမ်ကြာခံခဲ့ရသူပါမြန်မာဒီမိုကရေစီလှုပ်ရှားသူတွေမှာပါဝင်သူမမီမီကို2010ဇန်နဝါရီလတုန်းကလူငင်းချမ်းသာဝင်နဲ့ပြန်လွတ်လာစဉ်ကထိုစဉ်ကသူ့ရဲ့တတိရှိရှိဖြေကြားမှုတွေနဲ့ပတ်သက်လို့အမှတ်တရဂုဏ်ပြုတဲ့အနေနဲ့ပြန်လည်တင်ပြပြစီ မမီမီအနေနဲ့နောက်ဆုံးသူအရောင်းတန်ခါထုတ်ရှားမှုပြီးဖန်ဆန်ရတယ်ဆိုတော့မမီမီဖန်ဆန်ရတဲ့နောက်ဆုံးအခြေအနေမျိုးပေါ့နော်နည်းနည်းပြန်ပြောပြပေးပါလားရှင
်ကျမတို့ကတော့27ရက်နေ့မှာကျမတို့88မျိုးဆက်တောင်းတာကောင်းဆောင်နေကျမတို့အကိုကြီးအိမ်ညာရာရောက်ဝင်ပြီးတော့အဖမ်းခံခဲ့ရတယ်အဲ့ဒီနောက်မှာကျမတို့27ရက်နေ့မှာကျမတို့88မျိုးဆက်တောင်းတာအမျိုးသမီးတွေအနေနဲ့ဒီတက်စီစီဒီစီစီမြစ်တဲမှုအတွေ့ပြည်သူတွေဒုက္ခရောက်ရတာကိုကျမတို့ကပြည်သူတို့နဲ့အတူပူးပေါင်းပြီးတော့လဲတဲ့လဲဆိုတာနဲ့ငြိမ်းချမ်းစွာနဲ့ဆန္ဒပြခဲ့ကြပါတယ်ဒီစီစီကြီးညိမှုအတွက်ပေါ့နော်အဲ့ဒီနောက်ပိုင်းမှာကျမတို့ကအလုပ်တွေဆက်ပြီးလုပ်ဆရာရှိတဲ့အတွက်ကြောင့်မို့လို့အဲ့ဒီရင်တော့ရှိခဲ့တဲ့အနာလိုက်ရဲ့ညင်ခွေးအောက်ကနေကျမတို့ခဏရှောင်နေခဲ့ပါတယ်။အဲရှောင်နေခဲ့ပြီးတော့2002ခုနှစ်ရွှေဝါရောင်ဒေါ်လာရေးကြီးမှာကျမတို့ကိုယ်တိုင်ပေါ့နော်ကိုယ်တိုင်ကိုယ်စားပါဝင်ခဲ့မရှိခဲ့ပေတဲ့နယ်လေကျမတို့ကပြည်တွင်းအဝေးတနေရာနေပြီးတော့ဒီရွှေဝါရောင်ဒေါ်လာရေးကြီးမှာကျမတို့ရဲ့ voice message တွေပေးပြီးတော့အဲ voice statement တွေလည်းထုတ်ပြီးတော့ကျမတို့အားပေးခဲ့ပါတယ်၊ကူညီခဲ့ပါတယ်။အဲ့ဒီအချိန်မှာပဲကျမတို့ကို2000ခုနှစ်အောက်တိုဘာလ13ရက်နေ့မှာပကိုးရိုးမအဆက်ရာဘာကျောမှာကျမနဲ့အတူကိုချေးတွေစံတော်ဦးကိုကိုကြီးကိုဇော်ထက်ကိုကိုကိုအောင်သူနဲ့တကွစံတော်88မျိုးဆက်တောင်းသားပေါ့နော်အကိုရေအတူတကွအဖမ်းခံခဲ့ရပါတယ
်အဲ့ဒီတုန်းကပေါ့နော်မမီမီကိုချလိုက်တယ်ပြစ်မှုတွေကဒါတွေပါလို့ရှင
် electronic 33ကတိနဲ့လေးမှုတက်မှုကို6.15နှစ်စီလေးမှုဆိုတော့260သင်းဖွဲ့6ပုံမှန်နဲ့6.5နဲ့စုစုပေါင်း6.65နဲ့ပါကျမတို့ကိုအမေးစပြီးတော့မြန်မာနိုင်ငံအနှံ့အပြားမှာရှိတဲ့ဆောင်းတွေကိုရွှေ့ခဲ့တယ်ကျမကပထမဦးဆုံးပသိမ်ဆောင်ရောက်ခဲ့တယ်ပသိမ်ဆောင်မှာတချင်းရန်ကုန်နဲ့မန္တလေးကို transit ပြန်ခေါ်ပြီးတော့ကတားဆောင်မှာနှစ်နှစ်ပသိမ်ဆောင်မှာတစ်နှစ်ပေါ့နော်ပြီးတော့ကတားဆောင်ကနေပြီးတော့တစ်ခါအခုနောက်ဆုံးလူနေချမ်းမှာတွင်ပေးမယ့်အချိန်15ရက်အလိုမှာရွှေ့ဖို့ထားကိုထပ်ပြီးတော့ရွှေ့ခံလိုက်ရပါတယ
်ကတားဆောင်ကိုရွှေ့ခံတော့တော်တော်လေးဝေးတော့မမီမီရဲ့မိသားစုကလာရောက်ပြီးတော့ထောင်ဝီစာတွေ့တဲ့ခါကျတော့ခက်ခဲတယ်ရှိမှာပေါ့
ကျမရဲ့မိသားစုကလေကတားလေသူတို့ကတကောင်စီရင်ဝင်မဲ့တွေးလို့ရမယ်ဆိုတဲ့ခါကျတော့ကျမအမျိုးသားအလုပ်ကတစ်ဖက်ပေါ်တော့နောက်ပြီးတော့ကျမရဲ့ကလေးက2ယောက်ပေါ့နော်အဲကလေး2ယောက်ကဆိုလို့ရှိရင်ဟိုတစ်လှည့်စီလိုက်တာပေါ့နော်ပြီးတော့ကျမတို့ကကျမတို့ရဲ့စီးပွားရေးအရာရောပေါ့နော်ဒီကတားလိုဝေးလံတဲ့ဒေသတွေရဲ့အခါကျတော့တစ်လတစ်ချိန်နဲ့လာတွေ့လို့မရပါဘူးအဲနောက်သုံးလတစ်ချိန်နဲ့လာတွေ့ရတယ်ပေါ့နော်တစ်နှစ်ကိုမှကျမရဲ့ထောင်စာတွေ့စင်ရ4ချိန်ပဲရှိခဲ့ပါတယ်ဒီသားစုလည်းတော်တော်ကိုကြည်လမ်းကြီးအခက်ခဲပေါ့နော်တော်နေရင်ကားမောက်ပြန်ပြီးတော်နေရင်ရသားလမ်းချော်ပြန်ပြီးဆိုတဲ့အခက်ခဲမှာကျမကလည်းစိတ်ပူသူတို့ကလည်းနာမည်ခကြီးအတွက်ပေါ့နော်တို့တင်ပြီးတော့ဇာတိဥရုခြေကြီးနဲ့စုံစမ်းလမ်းကြီးခြေကြီးနဲ့စုံစမ်းကျမမိသားစုလည်းဒုက္ခရောက်ခဲ့ရပါတယ်ကျမလည်းစိတ်တော့ကတော်တော်ရောက်ခဲ့တယ်အဲ့ဒီတော့ဆိုရင်ပေါ့လေ
အခမ်းမိမိကပေါ့နော်ရှိစိတ်ရှိအရေးကင်းပြီးနောက်ပိုင်းမှာတချိန်နောက်ပြီးတော့1996ခုမှာတချိန်ဟိုအဖမ်းခံခဲ့ရတာပေါ့နော်အခုဆိုတတိယအချိန်ဆိုတော့အခုလိုပေါ့နော်တတိယအချိန်မြောက်ကိုယ့်ရဲ့ယုံကြည်ချက်ကြောင့်ပေါ့နော်ဖန်စီခံခဲ့ရတာလည်းရှိတယ်နောက်ပြီးတော့မိသားစုတွေရှိတယ်ဆိုတော့ဒီလိုမျိုးယုံကြည်ချက်ကဘယ်လိုဖြစ်လာတာလဲဆိုရင
်ကျမက1988ဒီလူတို့ရဲ့စံနာပြမှုရနေပြီးတော့အဲ့တော့ကျမသက်ဆက်ဆောင်နေပေါ့နော်အဲ့ကနေစပြီးတော့အခုချိန်ကြီးကျမကမြန်မာပြည်ဒီမိုကရေစီရဲ့ရည်စီးတောင်းတဲ့မှာတစိုင်းနက်နက်ဒီတက်ခိုင်နိုင်မှာမှာနဲ့တောင်းလမ်းနေပါတယ်ဘာဖြစ်လို့လဲဆိုတော့ကျမရဲ့မူလရှိရွယ်ချက်ကမြန်မာပြည်ဟာဒီမိုကရေစီတုံ့ကားတဲ့နိုင်ငံဖြစ်ရမယ်ကျမတို့မြန်မာလူမျိုးတွေကကမ္ဘာအလယ်မှာတကယ်ကိုတင့်တင့်တယ်တယ်နဲ့မြန်မာဟဲ့လို့ဆွေးတော်နိုင်ရမယ်အဲ့ဒီအတွက်ကြောင့်မို့လို့ကျမဟာကျမရဲ့ငွေမူလယူနိုက်တက်ဖြစ်တဲ့ဒီမိုကရေစီတိုင်းပိုင်းမရှောင်ရှောင်အောင်သွားမယ်ဆိုတဲ့ရည်ချက်နဲ့ကျမတက်လက်ပြီးတော့လုပ်ခဲ့တာပါဒီလုပ်တွေကိုကျမတို့ဒီမိုကရေစီဆိုင်ကွဲကာလာချောင်းလို့ပေါ့နော်ပါဝင်ခဲ့တဲ့ဒီဟန်ရှင်လူကြီးတွေတောင်းသားမောင်နှမတွေစောက်ဆုံးသွားတဲ့ရှဲဘော်တွေဘဝတွေပြတ်ပြီးတော့လမ်းပေးတော့တခေရတဲ့ကြီးကြီးတွေတစ်ချက်ပေါ့နော်ဒီမနိုင်ငံမှာလူခိရတဲ့ကျမအတွက်ကောင်းဝင်အများကြီးရှိတယ်လို့ယူဆရတဲ့အတွက်ကြောင့်မို့ကျမဟာဆက်ပြီးတော့ဒီခရီးကိုရှောက်ခဲ့တာပ
ါအခုပေါ့နော်နိုင်ငံကြီးပြည်ပြင်ပြောင်းလဲမှုမှလည်းတော်တော်လေးပြည်ပြင်ပြောင်းလဲတာဒီပြည်ရတဲ့အတွက်ကြောင့်ရှေ့ဆက်ပြီးတော့မျိုးသမီးပြောင်းလဲမှုအနေပေါ့နော်ဘယ်လိုလှုပ်ဆောင်မလို့ယူပဲပါလဲရှင
်ကျမအနေနဲ့ကတော့ပေါ့နော်ကျမကငိုတဲ့ကလည်းလှုပ်တော်တဲ့ကိုဝင်ဖို့စိတ်ကူးမရှိတဲ့လူပေါ့နော်ကျမတို့ကရှင်းရှင်းပြောလို့ရှင်ခရီးတည်ဖို့အတွက်ဒိနာအနေနဲ့ဉာဏ်ဖြည့်ဆောင်ရရတဲ့လူတွေပေါ့နော် အဲ့တဲ့တော့မို့မြန်မာပြည်ဒီမိုကရေစီထွန်းကားရေးအတွက်ကျမတို့ရှေ့ဆက်ပြီးတော့ဗောနော NLD ကလှုပ်တော်တွေဝင်သွားတဲ့အခါသားလို့ရှိရင်ဒီမြန်မာနိုင်ငံတနန်းတရားမှာရှိတဲ့ပြည်သူအတန်ကိုအမှန်ဆုံးနဲ့အမြန်ဆုံးလှုပ်တော်တွေကိုရှောင်နိုင်အောင်ပြည်သူတွေနဲ့ဒီတကားနဲ့ဆက်တဲ့ရှိပြီးကျမတို့စူးစမ်းသွားမှာပါကျမတို့လက်ရှိတိုင်းဒီမှာရှိနေတဲ့မြန်မာမျိုးသမီးသူအနေနဲ့ကကျမတို့ရဲ့ဒီဒီမိုကရေစီနိုင်ငံတော်တည်ဆောက်ရေးမှာမြန်တဲ့နဲ့အတင်းညာသူမျိုးတိတ်တဆာနဲ့ပါဝင်လာနိုင်မှုကိုကျွန်မတိုက်တွန်းပါတယ်။မြန်မာမျိုးသမီးတွေနေနေရတာတော့ပေါ့နော်။ညာတော့အဖြစ်မိန်းကလေးဆိုတာကတော့တော်တော်များများအိမ်ထဲမှာနေသားတွေများပါတယ်။သို့တော်ညာလည်းပဲအိမ်ထဲမှာပဲနေနေအိမ်ပြန်မှာပဲဆက်ပြီးတော့လှုပ်ရှားမှုပဲလုပ်နေနေ။ဘယ်နေရာမှာနေနေပေါ့နော်။အတိအကားကတော့မိရဲ့မျက်စိရည်နားရည်အမှန်တရားကိုရှားရညာနေရှားပြေဆက်ရပါမယ်။အမှန်တရားတွေ့လေတတိရှိရှိနဲ့ရင်ဆိုင်နိုင်ရပါမယ်။အဲ့ဒီတော့ကိုကျမကအမြမအမျိုးသမီးတို့ကိုတိုက်တွန်းပါတယ်။ဒီနေရာမှာအနေနဲ့စာထဲမှာအမှန်တရားရဲ့အနှစ်သာရတွေတွေ့ရပါလိမ့်မယ်။အဲ့ဒီကောင်မစာများဖတ်ပါမိမိတို့ပတ်ဝန်းကျင်ကိုလေ့လာပါ။နောက်ပြီးတော့လက်ရှိနိုင်ငံရေးစင်တွေကိုလည်းလေ့လာပါ။အမျိုးသမီးတွေနေပေါ့နော်။ရက်ရှိရှင်ရှင်နားဆင်ဆင်နဲ့မြမဒီမိုကရေစီရည်စီးတောင်းထဲမှာလိုက်ပါပြီးတော့ဆောင်ရွက်ကြပါလို့တိုက်တွန်းလို့ပါတယ်
။မမီမီခုလိုတုံကွယ်လုံးမီလူငယ်တွေ၆နှစ်ကတိုက်တွန်းခဲ့တဲ့ပေါ်ဒီနေ့မြမအမျိုးသမီးတွေအနေနဲ့ဘယ်လိုတွန့်ပြန်ကြမလဲဆိုတာကတော့ဆောင်ကြည့်ရမှာဖြစ်ပေမဲ့သူနဲ့တိတ်ကူရင်းနှီးတဲ့ရှီလီလုံးကျောင်းသူမန္ဒီလာတင်းကတော့မမိတ်မတုံဆက်လက်ဆောင်ရွက်သွားမှာဖြစ်တဲ့အကြောင်းပြောကြားခြင်းနဲ့တူဒီသတင်းပိုင်းရဲ့မြို့သူများကန္တာကိုညီကုံချုပ်အပ်ပါလိမ့်ရှင်
။ဖြစ်တော်ဖြစ်မှာဒီမှာအခုချိန်ဒီလိုမှဖြစ်ဆက်မရဘောနော်။အဲ့ဒါသူမတယောက်ခဲမဟုတ်ဘူး။ကိုယ်အားလုံးသူ့ရဲ့ညီမတွေအားလုံးသူ့ရဲ့အမတွေအားလုံးရဲဘော်တွေအားလုံးဒီမှာဘလို့မှဖြစ်ဆက်လာဘူး။အဲ့မှာဒီမှာအခုချိန်ဒီဘလို့မှရှိငါအလုပ်လုပ်ဆက်လုပ်ရမလဲဆိုတော့အချာအတွက်ကျမကအခုချိန်ထိဒီကလုံးမရှိဘူး။ဒါပေမဲ့တပီဆုံးနဲ့လည်းအတွက်ကတော့ကျမဆက်ရှောက်ရမယ်ဆိုတော့အခါကျမဆက်ဆော့ပါတော့သူ့အတွက်ပါဆက်ဆော့သူ့လုံးချင်တဲ့သူဖြစ်ချင်တဲ့အရာတွေကျမတို့ပန်းစပ်ရောက်တဲ့အချိန်ဒီမဲ့ချက်တွေအောင်နေတဲ့အချိန်ကျမစူးစမ်းရမှာပါ။အဲ့ဒါမှလည်းသူတပတ်လောက်ချိန်မဲ့နိုင်မှာပေါ့နော်
ကားတိတ်မှောက်ပြီးရုတ်တရက်ကွယ်လွန်ခဲ့တဲ့88မျိုးဆက်ကောင်းဆောင်မမီမီကိုဂုဏ်ပြုတဲ့အနေနဲ့တင်ဆက်ခဲ့တဲ့ဒေါ်လလတန်းရဲ့အမျိုးသမီးကဏ္ဍပါရှင်။အခုတော့ဒေါခင်မျိုးသက်ရဲ့သိပ္ပံနဲ့နည်းပညာကဏ္ဍကိုဆက်ပြီးတင်ဆက်မှာပ
ါ။ American အကာသစူးစမ်းရေးအဖွဲ့ NASA က2018ဩဂုတ်လ12ရက်နေ့မှာမီးကိုအနီးကပ်လေ့လာဖို့အတွက်အာကာသစူးစမ်းရင်ဒသင်းကိုလွှတ်တင်လိုက်ပါတယ်။ဘာကြောင့်မီးကိုစူးစမ်းကြရတာပါလဲ။ NASA သိပ္ပံပညာရှင်ဒေါက်တာပရိဒာတင်ကပြောပြပေးမှာပါ။အခုလိုမျိုးမီးကိုလွှတ်တင်ဖို့အတွက်ဘာလို့စိတ်ကူးရတာလဲပြောပြပေးပါ။မ
ီးကိုလွှတ်တင်ဖို့စိတ်ကူးရတယ်ဆိုတာဘွားရဲ့ကြအာကာသဂျိုဒုဆိုလို့ရှိရင်ဒီနေဆက်ကြဝလာရဲ့အပြင်ကိုရောက်သွားပြီဒီဆက်ကြဝလာမှာရှိတဲ့ဂျိုပတ်လန်းတွေတုတေသနတွေတိပ်ပန်းအချက်လက်တွေတော့ပုတ်ပြီးနေပြီဒါပေမဲ့တကယ်နေဆက်ကြဝလာရဲ့နေဦးကိုတည်တည်ချာချာအနီးကလေးလာဖို့အတွက်အတော်ကိုအချိန်ယူခဲ့ရပါတယ်အမေရိကန်နိုင်ငံနေနဲ့ပထမအုပ်ချုပ်စနေဆက်ကြဝလာကိုတုတေသနလုပ်ဖို့အတွက်ကလိုပဲဆိုပြီးအမေရိကန်အစိုးရကို proposal လှမ်းတင်လိုက်တဲ့အခါဒီတုတေသနလုပ်ဖို့အတွက်စာတမ်းနဲ့လှမ်းတင်လိုက်တဲ့အခါကျတော့သူတော်တော်ကိုဆုံးဖြတ်ယူရတယ်နောက်ဆုံးအဲဒီ2009ခုမှာ Congress တက်တော်နေပြီးတော့အတည်ပြုပြီးတော့ budget ချပေးလိုက်တန်းရာပေါင်းများစွာကုန်ပါတယ်နေအကြောင်းကိုကောင်းကောင်းသိကျင်တဲ့အတွက်ဒီနေရလာတဲ့ solar wind တို့ solar flare ဆိုတာဘယ်အစားလဲနေရဲ့အကာမှာ trend နေတဲ့ဒီ iron တွေပေါ့နော်သူမှ atom ရဲ့လို့မရှိတော့တိတ်ကူတဲ့အချိန်မှာအဲ့ဒီကထွက်လာတဲ့ရောင်ကြီးတွေကဘလောက်အထိပြင်းတယ်လဲဘလို့တန်းငွေတွေနဲ့ပေါင်းဖွဲ့ထားတယ်ဆိုတော့တည်ချာတိတိကျကျသိကျင်တဲ့အတွက်လေ့လာတာအဓိကအ
ဲ့လိုမျိုးနေရဲ့ရောင်ကြီးတွေနဲ့ဒီပတ်ဝန်းကျင်အားတွေလေ့လာလို့ရှင်အကျိုးအမြတ်ကဘာရှိပါလဲ
အကျိုးအမြတ်ကဘာလဲဆိုလို့ရှိရင်ဒီလူတွေအသက်ရှင်ဖို့အတွက်ကိုဒီနေဆက်ကြဝလာရှိတယ် ဝိတ္တာရောရက်ဒရော့ဖ်တို့ဆိုပြီးတော့နေရီယာပြက်ကွဲပြောက်သွားပေါ့နော်ပြီးတော့နေတစဉ်ပြန်ဖြစ်လာအဲ့တော့ဒါတွေဘာကြောင့်ဖြစ်လဲဘယ်လိုဖြစ်တယ်လဲဆိုတဲ့ဟာကိုနေစကြဝဠာမှာရှိတဲ့နေဦးစုံစမ်းခြင်းအပြင်အရင်စကြဝဠာနောက်ထပ်လာမယ့်စကြဝဠာတွေဘယ်လိုပေါ်လာလဲဆိုတဲ့ဟာကိုလည်းသိနိုင်တယ်သိပံပညာရှင်တွေနေစကြဝဠာကြီးကိုအဝေးကနေလေ့လာနေတာကြပါပြီအခုနေနာကိုကတ်သွားပြ electronic proton ni mu mhon ni po no ai ha ri ga blao pamana ne blao atai tha a thi shi ni de le so de ha o ti ti cha cha atai tha bo atwet ga di ni jet de a kha cha ma be tai lo ya de po no atwet hne mya so sa wa de ni ya data mya so twa de aku cha ra de di swet lai de jodu ga ni di ni da yauk twa de atwet the pe lai de tai ne set de ga ni dau sauk ko tai nai ba de အဓိကပါလဲဆိုတက်ရှိသွားတွေအပင်တွေအသက်ရှင်မှုအတွက်မရှိမဖြစ်လို့အပ်တဲ့အပူနဲ့အလင်းရောင်ရဖို့ကိုနေမရှိရင်မဖြစ်ဘူး။ဒါကြောင့်နေအကြောင်းကိုပို့ပြီးသိချင်တဲ့အတွက်နေဆက်ကြပါလားလေ့လာတဲ့တိတ်ပံသူတည်တည်ရ။ညနေပြင်အပူချိန်9000 ချောက်ထောင်စင်တီဂရိတ်လောက်ပူတဲ့နေကိုသူတည်တနာဂျိုဒူတလုံးကိုလွတ်တင်ခဲ့တာပါ။ပြီးခဲ့တဲ့နှစ်ရက်သုံးရက်က။2020ခုနှစ်မတန်ခင်ဆိုလာပရုပ် 2020ခုနှစ်ကစပြီးပါကာဆိုလာပရုပ်ဆိုတဲ့နာမည်တွင်နေကိုစူးစမ်းဖို့အတွက်အဆင့်ဆင့်လှုပ်ဆောင်ခဲ့တာဖြစ်ပြီးအခုမှနေနဲ့အနီးဆုံးကိုသွားပြီးလေ့လာဖို့ရင်ကိုနာဆာကလွှတ်တင်လိုက်တာဖြစ်ပါတယ်။ဒီဂျိုဒူလွှတ်တဲ့ဟာကိုပါကာဆိုလာပရုပ်ပါကာနေသူတည်တနာထောက်လှမ်းရေးဂျိုဒူလို့အမည်ပေးထားပါတယ်။ဆိုလာဝင်းရှိတယ်ဆိုတဲ့ဟာကိုပထမဦးဆုံးစပြီးတော့သီအိုရီအရတွက်ချက်ပြ Javi, a goodie at that in Shashi Dombe, University of Chicago, Ma, Tupamoka, Nene Sepi, a Lolo Niba did it, Tawan Tansang Niba did it, Mr. Parker computer Nene, Parker Solar Probe, Supi, Name Baby, Joe Duo, Lutin like that, Chippa. A pet in Shashi need a big bump in Yashin, dear Name, Lutin like that, Joe Duo car, Dapatma Uzuba.
Nigani, sign we go, Juja Valley. Nima, Dilo sign we. Pelu Yani Rabale.
Ne hydrogen, Kunase Yagaino, helium tonze Yagaino, Dangui Nepwezi Tabi. Di near the swan in a pair yale, so the hydrogen a shampoo de a chema, plasma chitwabi, throw hydrogen a pound be de a kaja, helium will be on guard a kaja, to a swan in twilight, at our hydrogen bone ma nuclear bouncy move, no? Fission energy mhobene da fusion energy lo kho ba le hydrogen dangwe ri paung pi lo helium piang twa le a kha ma twet la le apu pamana taing ya ba ni yang ga ni pi lo thauk de swan yin a ai ya ya la ba le aku chanaw lo shi de solar system po no di ni set ja ba la tu ye tat tan a phin so lo shi tat tan ta wet jaw twa di lo pyo nai ba ba so hydrogen 90 ya gai nong law pe chan daw le a lo na ni paung tan paung thong paung mya so ra di ni yi ya lo shi ni au ma ba po
Dinego Susan Bodret, Paga Sula Probe, Yemoma, Passet, Dutton Tabadale.
Many of Yemoma, Dinu Mone, I and Pelosi, Sure Hago, Leda Bodre, Tuma, 3D camera, CCD, CMOS camera, Sura Padava, camera net, Dinu Mone, Time, Tan Light R, Lea Set, Line Rego, Time Mapipare, DPC, Abien, Diguna, Paramanu, Mone, Take the Moose, Time Mapipare. The time is a new sabound, a diga asking a limu quabi dine habare. A diga or near Yenapien, degree lay down now she did a puja ma pinne, plan life set winne, theasis set winne, name on dine no, solar winne, digi charger, lay labo, a drag, certain like that, pipare. The same with that will let gown and now lame, ling on here, drima, machine, machete, near a jam of pima, melo, timare.
Doctor Breda Dema, a pushing baby pinna, Ninago, a jolt on ego, Baluchan's hat, Harris, Rago, Seppi, Piopia, Piba, Nesra, Tendia, Ditan Petra, Big Ben, and Nipina, Ganago, Timare, Yana, Lady Azzi, Notabama, Jenny, Sandra,
စနေနေ့နေ့ခင်း VOA မြန်မာပိုင်းစီစဉ်ကိုနားဆင်နေကြတာပါရှင
်။ American Soya ရဲ့သဘောထားမြင်အားပေါ်ကိုတင်ပြပါတော့မယ်ရှင်
။သုံးရစင်ပါခင်ဗျာ။ဇင်မာဝေသမရသည့်တူးကိုရွေးချယ်နိုင်မှုအတွက်ပြည်သူတွေဟာမကြသေးခင်ကမဲသွားပြီးခဲ့ကြပါတယ်။တောင်ဝန်ထမ်းဆောင်နေစေသမရ MN ဂါဝါရဲ့ဇနူး PF ပါတီကဇူလိုင်30ရွေးကောက်ပွဲမှာပုတ်ကာတီကအနိုင်ရသွားတယ်လို့ဇင်မာဝေရွေးကောက်ပွဲကော်မရှင်ကကြေညာပေမဲ့ရွေးကောက်ပွဲရလဟာမတမာမှုရှိတဲ့အတွက်တရားရုံးမှာရင်ဆိုင်သွားမယ်လို့အတိုက်ခံပါတီဘက်ကပြောပါတယ်ဒီရွေးကောက်ပွဲဟာဇင်မာဝေနိုင်ငံရဲ့အတိတ်ကာလကနိုင်ငံရေးစီးပွားရေးစီမံခန့်ခွဲမှုအမှားတွေကိုပြုပြင်နိုင်မဲ့သမိုင်းဝင်အခွင့်အရေးတရက်ကိုရစေပြီးဒီမိုကရေစီအပြောင်းအလဲအတွက်လည်းရှေ့ရှုနိုင်မှာဖြစ်ပါတယ်ရွေးကောက်ပွဲအကြိုကာလမှာစိန်ခေါ်မှုတွေရှိခဲ့ပေမဲ့ဇင်မာဝေပြည်သူတွေဟာကောင်းမွန်တဲ့အနာဂတ်ရလာစေဖို့ဆိုတဲ့ဆန္ဒနဲ့မဲယုံတွေမှာအင်းနဲ့အားနဲ့မဲသွားပေးခဲ့ကြပါတယ်ရွေးကောက်ပွဲနေ့မှာအေးအေးချမ်းချမ်းရှိပေမဲ့ကံအကြောင်းမလှစွာပဲရွေးကောက်ပွဲအလွန်ကာလမှာဆန္ဒပြသူတွေကိုလုံခြုံရေးတပ်ဖွဲ့တွေကလူအင်အားမမျှတစွာပဲအကြမ်းဖက်နှိမ်နှင်းမှုတွေကြောင့်ရုပ်ဆိုးအကြီးတန်းတဲ့ဖြစ်ရပ်တွေရှိခဲ့ပါတယ်ဒီပြည့်ရအတွင်းတေဆုံးတန်ရန်ရသူတွေအတွက်ဝန်နေမိကြောင်းအမေရိကန်အစိုးရကကာယကံရှင်မိသားစုမိတ်ဆွေတွေကိုသတင်းစကားပါခဲ့တယ်လို့သက်ဆိုင်ရာပါတီအဖွဲ့အစည်းခေါင်းဆောင်တွေအနေနဲ့အခြေအနေကိုငြင်းငြမ်းစွာကင်တွယ်ဖြေရှင်းကြဖို့တိုက်တွန်းခဲ့ပါတယ်ဇင်မာဝေရွေးကောက်ပွဲကော်မရှင်ဟာရွေးကောက်ပွဲရလဒ်တွေကိုပွင့်လင်းမြင်သာစွာပြည်စုံစွာတာဝန်ခံထုတ်ပြန်နိုင်ခဲ့တဲ့အပေါ်အမေရိကန်ပြည်ထောင်စုကကြိုဆိုတယ်လို့အမေရိကန်နိုင်ငံသားကြီးဝန်ကြီးဌာနပြောခွင့်ရအမျိုးသမီးဟက်တာနူးဝတ်ကပြောပါတယ်ဇင်မာဝေရွေးကောက်ပွဲနဲ့ပတ်သက်လို့အမေရိကန်ကအစိုးရလွှတ်ထားတဲ့စစ်တမ်းအဖွဲ့တွေနိုင်ငံတကာလေ့လာရေးအဖွဲ့နဲ့ဒေသခံသုတေသနအဖွဲ့တွေရဲ့လေ့လာတွေ့ရှိချက်တွေအပေါ်မှာလည်းအမေရိကန်အစိုးရကပြန်လည်သုံးသပ်မှုတွေဆက်လုပ်သွားမှာဖြစ်ပါတယ်နေ့စဉ်အကြမ်းအကျဉ်းနှချက်တွေကိုငြင်းညံ့တဲ့နည်းနဲ့ဖြေရှင်းကြဖို့ဇင်မာဝေနိုင်ငံရေးမှာပါဝင်ပတ်သက်သူအားလုံးကိုရောနိုင်ငံသားတွေကိုပါကျမတို့တိုက်တွန်းလို့ကြောင်းမစ်နူးဝတ်ကပြောပါတယ်နိုင်ငံရေးကောင်းဆောင်တွေအားလုံးကိုတိုက်တွန်းချင်တာကအမွေရသူတွေဘက်ကသဘောထားကြည့်မှုကိုပြသဖို့နဲ့ရှုံးနေသူတွေဘက်ကလည်းအကျဉ်းအတရားကိုပြသဖို့လိုကြောင်းသူမကပြောပါတယ်ဇင်မာဝေနိုင်ငံမှာပေါ်ဆောင်မှုလိုအပ်နေစေဖြစ်တဲ့နိုင်ငံရေးစီးပွားရေးနဲ့လူအခွင့်အရေးဆိုင်ရာပြည်ပြင်ပြောင်းလဲမှုတွေအတွက်အမေရိကန်အစိုးရကဇင်မာဝေအစိုးရနဲ့ရောဇင်မာဝေပြည်သူတွေနဲ့ပါအလေးထားပူးပေါင်းဆောင်ရွက်သွားမှာဖြစ်ကြောင်းပါခင်ဗျာအ
မေရိကန်အစိုးရရဲ့သဘောထားမြင်အားကိုတင်ပြလို့ပြပါပြီ
နောက်ဆက်ကြရတာကတော့အမေရိကန်ဆိုရရဲ့သဘောထားမြင်တာဖြစ်ပြီး VOE ရဲ့အားပေါ်မဟုတ်ကြောင်းထပ်မံအသိပေးပါရစေရှင်။အခုတော့သတင်းအချင်းချုပ်ကိုကိုကျော်ကျော်သိန်းကပြောပြမှာပ
ါ။အမေရိကန်ဗန်ဒါရေးဌာနကမြန်မာတပ်မတော်နဲ့ရဲဘက်ထိပ်တန်းရာစီကြီးလေးဦးနဲ့တပ်မနှစ်ခုကတပ်ဖွဲ့ဝင်တွေကိုတန်ခါရေးယူမှုချမှတ်လိုက်တဲ့ကိစ္စသိရှိတဲ့ကြောင်းမြန်မာနဲ့အမေရိကန်ကြားနှိကျစာပူးပေါင်းဆောင်ရွက်လျက်ရှိတဲ့ကြောင်းဥပဒေချိုးဖောက်သူတွေဟာလည်းဥပဒေနဲ့အညီရေးယူခံကြရမယ်ကြောင်းအမေရိကန်ပြည်ထောင်စုဆိုင်ရာမြန်မာတန်ယုံကဩဂုတ်လ16ရက်နေ့မှာသတင်းထုတ်ပြန်ထားပါတယ်။အမေရိကန်ဗန်ဒါရေးဝန်ကြီးဌာနကတာဂတ်ရေးယူမှုတွေချမှတ်တဲ့ကိစ္စနဲ့ပတ်သက်ပြီးသတင်းထုတ်ပြန်တဲ့တရက်ထဲမှာပဲမြန်မာတန်ယုံကလည်းပဲတုံ့ပြန်ချက်ထုတ်ပြန်ထားတာပါ။အလားတူပဲရိုဟင်ဂျာတွေကိုကန်ကူညီပို့ပြီးတော့ကူညီပံ့ပိုးမှုပေးရေးရခိုင်ပြည်နယ်ပေါ်မှာကျူးလွန်ထားတဲ့တပ်ဖြတ်မှုတွေတဲ့တာဝန်ရှိသူတွေကုလူရက်ကိုတာဝန်ခံမှုရှိစေရေးအမေရိကန်အစိုးရအနေနဲ့နောက်ထပ်ရေးယူလှုံ့ဆော်မှုအမေရိကန်နိုင်ငံရေးပါတီကြီးနှစ်ယောက်ကအထက်လူတော်မတ်တွေကနိုင်ငံရေးဝန်ကြီးမိုက်ပွန်ပေယိုစီကိုလိမ့်မှုပြီးဩဂုတ်လ18ရက်တောက်ကြနေ့ရက်စွဲနဲ့စာရေးသားတိုက်တွန်းထားပါတယ်။အမေရိကန်သမ္မတဒေါ်နယ်ထရမ့်ရဲ့မဲဆွယ်စည်းဝေးအဖွဲ့မန်နေဂျာဟောင်းပေါ်မနန်ဖူတ်အပေါ်တရားစွဲဆိုစစ်ဆေးမှုကိုကြီးကြပ်နေတဲ့တရားသူကြီးကသူ့ကိုတပ်ပစ်မယ်လို့ချိန်ချောက်တာတွေရှိတဲ့ကြောင်းပြောထားပြီးလက်ရှိမှာအမေရိကန်တရားရေးဌာနဆိုင်ရာရဲတပ်ဖွဲ့အရာရှိတွေကအကာအကွယ်ပေးနေပါတယ်။သမ္မတထရမ့်ကနိုင်ငံတော်ဆင့်လူမျိုးရေးရယုံကြည်စိတ်ချရသူများဆင်းကနေပြဖြတ်တာတွေလှုပ်ဆောင်နေတာကြောင့်အမေရိကန်ထောက်လိုင်းအတိုင်းဝိုင်းနဲ့သမ္မတအင်ပြူတော်ကြားမှာပို့ပြီးတော့တင်မာလာနေပါတယ်ခင်ဗျာ
ကိုကျော်ကျော်သိန်းကသတင်းချင်းချုပ်ကိုပြောပြသွားတာပါရှင်ဒီကနေ့မနေ့အစီအစဉ်ထုတ်လုပ်ရေးမှုကတော့ကိုကျော်အောင်လွင်ပါအင်ဂျင်နီယာကတော့ဇီနပ်အဗ်ဒူရာမန်ဖြစ်ပါတယ်စနေနေ့နဲ့ခင် VOA မြန်မာပိုင်းအစီအစဉ်ကိုနားဆင်ခဲ့ကြတဲ့ကဘာတလွားကတော့ရရှင်အားလုံးကိုကျေးဇူးအထူးတင်ပါတယ်ရှင်ကျမအင်ဂျင်နိုင်ပါရှင်လန်းချမ်းမြေ့ကြပါစေရှင်
Thank you.
This program has come to you from the Voice of America, Washington.